Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြနေ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ချာညဘက်သတင်းတွေကိုနားလောင်နေအတူကြီးညာပေးတော့မှာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံကိုလောင်စာဆီလွဲပြောင်းပေးပို့ခဲ့တဲ့ဟောင်ကောင်လမ်းလွဲတင်ပေါ်ကိုတောင်ကိုရီးယားနိုင်ငံကဖမ်းဆီးလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေတဲကပထမတော့အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်ခေါ်မယ်ဆိုတော့မြန်မာဘက်ကအစီအစဉ်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဘာမှမသိရှိရသေးဘူးလို့ပြောဆိုလိုက်ပါတယ် iPhone model အဟောင်းတွေရဲ့အလုပ်လုပ်နိုင်စွမ်းအားနှိမ့်လာအောင်ရှုပ်ဝက်ပြီးတမင်တကာလှုပ်ဆောင်ခဲ့ကြောင်း Apple Company ကဝန်ချတောင်းပန်ခဲ့ပါတယ်ဒီလိုထိတ်တန့်ရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ကံကြမ္မာဘယ်လိုရှိမလဲဆိုတော့နိုင်ငံပညာရှင်စန်စာနီဘိုရဲ့ဟောကြားချက်နဲ့အတူနားဆင်ကြရမှာက
သူတို့ကိုလွတ်တဲ့အခါကျတော့ကိုအောင်နိုင်စိုးနဲ့ကိုလှတင်ကတော့နှစ်ယောက်ကတော့ထောင်ဘူးရတာပဲလွတ်လိုက်တာပဲနော်ပုံမှန်အတိုင်းပဲပေါ့ဗျာနော်နန်းကလည်းနှစ်ယောက်ကတော့
အကျိုးဆောင်ရှစ်နေကြီးဦးခင်မောင်ဆိုပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်ဒါအပြင်ရှစ်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့တနစ်နီးပါးအချိန်ရှိလာပြီးနောက်ဆုံးသိရတဲ့အချိန်နဲ့အတူတချင်းလက်ဆောင်တော်ဘုတ်ကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေတဲကပထမအထုပ်အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်ခေါ်မယ်ဆိုတဲ့မြန်မာဘက်ကအစီအစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘာမှမသိရှိရသေးဘူးလို့ပြောဆိုလိုက်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့မြန်မာဘက်ကအကြောင်းကြားချက်မရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီရူဟတ်က VOA ဘင်္ဂလားဌာနကိုဒီကနေ့တောက်ကြနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာဘက်ကပေးပို့လိုက်တဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်အထောက်အထားတွေဖြည့်ဆွတ်နိုင်ဖို့စီစီရှောက်လာပုံစံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီရူဟတ်ကပြောပါတယ်။ဇန်နဝါရီလပထမပတ်မှာတွေ့ဆုံဖို့စီစဉ်ထားတဲ့ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအစည်းအဝေးနဲ့ပတ်သက်ပြီးအတည်ပြုချက်ဆောင်ဆိုင်နေတယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေနေရရင်ပြန်မပို့ခင်ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအနေနဲ့နောက်ထပ်တစ်ကြိမ်အစည်းအဝေးလုပ်ဖို့လိုအပ်နေပါသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာတရားမျှတမှုမရှိသေးတာကြောင့်ရင်းကြားရီရခိုင်ပြည်နယ်ကိုဘေးကင်းလုံခြုံစွာနဲ့ရေရှည်မှပြန်သွားနိုင်ဖို့ကိစ္စအပေါ်မှာကျွမ်းကျင်သူတွေနဲ့ကုလသမဂ္ဂအေဂျင်စီတွေကတော့တန်တရာရှိနေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေဟာဘေးကင်းလုံခြုံစွာနဲ့ရေရှည်ပြန်သွားနိုင်တဲ့အနေအထားမရှိပါဘူး။ဒုက္ခသည်တွေဟာဆက်ပြီးထွက်ပြေးနေတုံးပဲဖြစ်ပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒုတိယအကြီးအကဲကယ်လီကလမန်ကလည်းပြောလိုက်ပါတယ်ခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီကတန်ခါပိတ်ဆို့မှုတွေလုပ်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံကိုနိုင်ငံတကာရေးပိုင်နဲ့ထဲမှာလောင်စာဆီတွေတင်ပို့လွှဲပြောင်းပေးခဲ့တဲ့ဟောင်ကောင်အလံလွင့်တင်ပို့ကိုဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားနိုင်ငံကပြောကြားလိုက်ပါတယ်။ Lighthouse Winmore တင်ပို့ဟာတန့်စင်ထားတဲ့လောင်စာဆီတန်ချိန်600ကိုမြောက်ကိုရီးယားတင်ပို့ကိုအောက်တိုဘာလ19ရက်နေ့ကလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအခောက်ခွန်တာဝန်ရှိသူတွေကပြောကြောင်းတောင်ကိုရီးယားနိုင်ငံရဲ့ Yonhap တင်ထားတာကပြောပါတယ်။တောင်ကိုရီးယားအာဏာပိုင်တွေက Lighthouse Winmore တင်ပို့နိုဝင်ဘာလ24ရက်နေ့ကတောင်ကိုရီးယားနိုင်ငံယိုဆူစစ်ကမ်းကိုလာရောက်စေမှာဖမ်းဆီးခဲ့တာဖြစ်တယ်လို့ယွန်းဟပ်သတင်းကပြောပါရယ်အခုလိုတရားဝင်လှုပ်ဆောင်နေရတဲ့နဲ့ပတ်သက်ပြီးစုံစမ်းထောက်လာမိတာတွေကိုတောင်ကိုရီးယားကအမေရိကန်ကိုသတင်းပေးပို့ခဲ့တယ်လို့လည်းဆိုပါရယ်ကုလသမဂ္ဂကမြောက်ကိုရီးယားနိုင်ငံအပေါ်ရင်းနှံတင်ပို့တာတွေကန့်သတ်ထားတဲ့အရေးယူပိတ်ဆို့မှုကိုချိုးဖောက်ခြင်းမရှိဘူးလို့တရုတ်နိုင်ငံဘက်ကအခိုင်အမာပြောကြားနေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်နိုင်ငံဟာမြောက်ကိုရီးယားနိုင်ငံကိုရင်းနှံတင်ပို့တာတွေကိုအဆင်ပြေချုံးမွေအောင်လှုပ်ဆောင်ပေးနေတယ်လို့စွပ်စွဲပြောကြားလိုက်ပါရယ်ဒါပေမဲ့လည်းတရုတ်နိုင်ငံကတော့သူတို့အနေနဲ့အမေရိကန်သမ္မတဖက်ကဆွဆွဲသူတို့မျိုးမြောက်ကိုရီးယားနိုင်ငံကိုတရားမဝင်လောက်စားစီရောင်းချတာတွေမရှိဘူးလို့ညင်ဆိုလိုက်ပါတယ်
။အီရန်နိုင်ငံမှာထွေထွေကုန်စည်နှုန်းတွေမြင့်တက်လာတာကိုကန့်ကွက်တဲ့အနေနဲ့အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မရှက်မြို့မှာအီရန်နိုင်ငံသားရာပေါင်းများစွာ6000နီးကလမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးလူတော်များများကိုလည်းရဲကဖမ်းဆီးခဲ့ပါတယ်။အင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုရုပ်သံဖိုင်တွေမှာတော့ဆန္ဒပြတဲ့သူတွေကသမ္မတရူဟာနီချာဆုံးပါစေ၊အာဏာရှင်ချာဆုံးပါစေဆိုပြီးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပြီးတော့ရဲတွေကတော့ဆန္ဒပြတဲ့သူတွေကိုမိသားပိုက်တွေမျက်ရည်ပုံးတွေနဲ့လူစုခွဲခဲ့ပါတယ်။ဒါပြင်နေရှာဘာကက်ရှမာယတ်စ်နဲ့ရှရုမျိုးတွေမှာလည်းဆန္ဒပြတာတွေဖြစ်ခဲ့တယ်လို့အီရန်စိုးရပိုင်းတပိုင်းလိုဖြစ်နေတဲ့ ill na သတင်း agency ကပြောပါတယ်ကုန်စည်နှုန်းကြီးမြင့်မှုကိုကန့်ကွက်တဲ့တရားမဝင်ဆန္ဒပြတာတွေမဆက်မြုံမှာဖြစ်ပွားခဲ့ကြောင်းရဲကအခြေအနေကိုထိန်းသိမ်းသိမ်းသိမ်းကင်တွယ်ဆောင်ရွက်ခဲ့ပြီးတော့အများပိုင်းပစ္စည်းဖျက်ဆီးဖို့ကြံစည်တဲ့သူတွေကိုပဲဖမ်းဆီးခဲ့တာဖြစ်တယ်လို့မဆက်မြုံတော်ဝန်ကနိုင်ငံပိုင် IRNA သတင်းဌာနကိုပြောပါတယ်ဒါပြင်ဆန္ဒပြတဲ့သူတွေကစီးရီးယားကနေထွက်ပြီးပြည်သူ့အတွက်စဉ်းစားပါဆိုတဲ့ကြေကြော်သံတွေကိုအော်ဟစ်ခဲ့ပြီးတော့စီးရီးယားပြည်တွင်းစစ်မှအီရန်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုလည်းတိုက်ရိုက်ဖြစ်တဲ့ရှုတ်ချခဲ့ပါတယ်ခင်ဗျာ
ရုရှားတို့ကြောတောင်နောက်ခံပေးထားတဲ့ Chechnya သမ္မတ Ramzan Kadyrov ကို American အစိုးရကဗန်နာရင်းနဲ့ခီးတော်လာခွင့်ပိတ်ဆို့တန်းခတ်လိုက်တဲ့အတွက်သူ့ရဲ့ Facebook လူမှုကွန်ရက်ဆမ်မနာကိုပိတ်လိုက်ပြီလို့ Facebook ကုမ္ပဏီကပြောပါရယ် Global Monitsky Human Rights Accountability Act လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်းခတ်တဲ့ဥပဒေအရ American ပြည်ထောင်စုက Ramzan Kadyrov ကိုခုလိုတန်းခတ်ပိတ်ဆို့လိုက်တာပါတပုန်ကောင်းဆောင်ဟောင်းတူဖြစ်တဲ့ Ramzan Kadyrov ဟာနောက်ပိုင်းမှာရုရှားတို့နဲ့ပူးပေါင်းပြီးအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးတွေကိုအစွမ်းကုန်ချိုးပေါက်ခဲ့သလိုနှိမ့်ဆက်ညှပ်မှုတရားဥပဒေနဲ့မညီတဲ့တပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်ဗန်နာရေးဌာနကစွပ်စွဲထားပါတယ်။အဲ့ဒီစွပ်စွဲချက်တွေကို Rocket Devot ကညှင်းဆိုထားတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအတွင်းအမေရိကန်တို့ရဲ့လူမှုကွန်ရက်တွေကိုရုရှားတို့ကလူသလိုဆွဲပြီးတော့အသုံးပြုခဲ့တယ်ဆိုပြီးဥပဒေပြုအမတ်တွေကစွပ်စွဲပြောဆိုထားသလိုအဲ့ဒီလိုအသုံးပြုမှုကနေကာကွယ်နိုင်ခြင်းမရှိဘူးဆိုပြီး Facebook နဲ့အခြားလူမှုကွန်ရက်ကုမ္ပဏီတွေကိုလွတ်တော်အမတ်တွေကဖိအားပေးနေတာဖြစ်ပါတယ်။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရီကနေတောက်ချာနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့တောင်ပိုင်းကခရစ်ယာန်ဘုရားကျောင်းကိုတနက်သားသမားတအူးကပစ်ခတ်ခဲ့ရာကြောင့်၄ယောက်ထပ်မံထိဆုံးပြီးတော့၅ယောက်ဒဏ်ရာရသွားပါတယ်။ထိဆုံးသွားတဲ့သူတွေထဲကတယောက်ကတော့ရဲတပ်ဖွဲ့ဝင်ဖြစ်တယ်လို့အီဂျစ်အနာပိုင်းတွေကပြောပါတယ်။မေရီမီနာကော့ပတစ်ခရစ်ယာန်ဘုရားကျောင်းမှာဒီကနေ့ဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းတနက်သမားနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအပြန်အလှန်ပစ်ခတ်ခဲ့ကြပြီးတော့တနက်သမားလည်းထိဆုံးသွားတယ်လို့အီဂျစ်တောင်ဝန်ရှိသူတွေကပြောပါတယ်။အင်းအာနာပိုင်တွေကတော့ဖြစ်နိုင်ပွဲရှိတဲ့ဒုတိယတနက်သမားကိုလိုက်လံရှာဖွေနေတယ်လို့ဆိုပါရယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေကိုတော့အာနာပိုင်တွေကစုံစမ်းစစ်ဆေးနေတဲ့ဖြစ်ပြီးတော့အခုအချိန်ထိတော့ဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
အိန္ဒိယနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးတော့မွန်ဘိုင်းကလေထပ်အဆောက်အုံတစ်ခုဒီကနေ့တောက်ကြနေမှာမိလောင်ခဲ့ရာကြောင့်လူ15ဦးထပ်မံသေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။တေဆုံးသူအများစုကအမျိုးသမီးတွေဖြစ်ကြပါတယ်။အပေါ်ဆုံးထစားတောက်ဆန်တစ်ခုကနေမနက်တနားလောက်ကမိစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးအဆောက်အုံတစ်ခုလုံးကိုအမြန်မီကူးဆက်သွားတာပါ။အိန္ဒိယသမားရမ်နော့ကီဗင်ကတေဆုံးသွားသူတွေအတွက်ဝမ်းနဲ့ကြောင်းနဲ့ဒဏ်ရာရထားသူတွေအများဆုံးနေကောင်းကြမှာလို့လဲ Twitter စာမျက်နှာမှာရေးသားချပါတယ်။မွန်ဘိုင်းမြို့လယ်မှာရှိတဲ့အဲ့ဒီအဆောက်အုံထက်ကိုလွှမ်းခဲ့တဲ့နေ့အနေငယ်ကစပြီးစည်းကြီးတဲ့စားတောက်ဆန်တွေလာရောက်ဖွင့်လှစ်ခဲ့ပြီးညအချိန်လာပြီးအပန်းဖြေဖို့ကောင်းတဲ့ထင်ရှားတဲ့နေရာတစ်ခုဖြစ်လာတယ်လို့အိန္ဒိယသတင်းတွေကဆိုပါတယ်။သတင်းဌာနအတော်များများလည်းအဲ့ဒီစားအုံထဲမှာဖွင့်လှစ်ထားတာပါ။မိဘကြောင့်ဆက်ပစ္စည်းတွေပျက်စီးသွားတဲ့အတွက်သတင်းဌာန၃ခုထက်မနည်းလို့လည်းအတန်းလွင်လုပ်ငန်းတွေရန်နာထားရပါတယ်။မိသက်ကား၈ဆင်းတို့က၅နိုင်ကြောကြအောင်မိငိမ့်တက်ခဲ့ရတာပါ။မိလောင်ကျွားရတဲ့အကြောင်းရင်းကတော့ဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
နယူးယောက်မြောက်ဖက်စွန်က Bronx အရက်မှာလူနေအဆောက်အုံတစ်ခုမီးလောင်ကျွမ်းမှုဖြစ်ခဲ့ပြီးတော့လူ12ယောက်သေဆုံးသွားခဲ့ပါတယ်။တနစ်သားရွယ်ကလေးငယ်တဦးပါဝင်နယူးယောက်မြို့သား12ယောက်သေဆုံးသွားတယ်လို့နယူးယောက်မြို့တော်ဝန် Bill de Blasio ကပြောပါတယ်။ဒါ့ပြင်နောက်ထပ်သေဆုံးမှုတွေလည်းရှိလာနိုင်တယ်လို့သူကဆိုပါတယ်။ကျွန်တော်ရင်းနေညကစတင်လောင်ကျွမ်းခဲ့တဲ့ဒီမီးလောင်မှုအတွင်းမှာအခုလောက်ထိလူတွေသေဆုံးခဲ့တာကြောင့်ဒီမီးလောင်ကျွမ်းမှုရဲ့ပမာဏဟာမှတ်တမ်းတင်လောက်တယ်လို့နယူးယောက်မီးသက်ဌာနအကြီးအကဲ Daniel Negro ကပြောပါတယ်။မီးသက်သမား180လောက်ကမီးကိုဝိုင်းဝန်းငိမ့်သက်ခဲ့ပြီးတော့အဲ့ဒီစောက်အုံမှာနေထိုင်တဲ့သူတွေကိုကယ်တင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုရာသီဥတုအလွန်အေးတဲ့အချိန်မှာမီးပါကြောင့်လောင်ကျွမ်းတယ်ဆိုတာကိုအခုချိန်ထိတော့မသိရသေးပဲဖြစ်နေပါတယ်။မီးလောင်မှုကြောင့်လူ၄ဦးပြင်းထန်ဒဏ်ရာရသွားခဲ့တယ်လို့လည်းထောင်ဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအလဲပိုင်းနဲ့အရှေ့ပိုင်းပြည်နယ်တွေမှာအအေးဒတ်ဆိုးဝါးပြင်းထန်နေပြီးနှစ်တစ်ကိုရက်တွေအထိအအေးဒတ်ဆက်ပြီးတော့ပြင်းထန်နေမှာဖြစ်ပါတယ်။အပူချိန်၃ညအောက်ရောက်နေပြီးတော့အအေးဒတ်ဆိုးဝါးပြင်းထန်လွနေတာကြောင့်လူခန္ဓာကိုယ်ရဲ့အပူချိန်တွေအလွန်အမင်းကျဆင်းသွားတာမျိုးနဲ့နင်းကိုက်နာတွေဖြစ်လာနိုင်တယ်ဆိုပြီးမိုးလေဝသခန့်မှန်းထားသူတွေကသတိပေးထားပါတယ်။ Pennsylvania ပြည်နယ် Erie မြို့ခံတွေကတော့ဒီသတင်းမှာအစောပိုင်းကကြားခဲ့တဲ့သမီတာခွဲလောက်ရှိတဲ့နင်းတွေကိုတူးဆွရှင်းလင်းနေကြတာပါ။မကြာခင်မှာပဲနင်းတွေ25 cm လောက်ထိထပ်ကြအောင်မယ်လို့လည်းမိုးလေဝ ဝတ္တပညာရှင်တွေကခန့်မှန်းထားပါတယ်။လမ်းတွေပေါ်မှာနေကြတဲ့အိမ်မက်ရမက်တွေနဲ့လမ်းတစ်ဝက်မှာတောင်းတင်နေတဲ့ခီးသွားတွေကိုလည်းဒေသခံလှုပ်ရှားတက်ကြသူတွေကစူးစမ်းခေါ်ထုတ်ပေးနေကြပါတယ်။
iPhone model အဟောင်းတွေရဲ့အလုပ်လုပ်နိုင်စွမ်းအားနေ့လာအောင်ရှုပ်ရပြီးတော့တမင်တကာလှုပ်ဆောင်ခဲ့ကြောင်း Apple Company ကဝန်ချတောင်းပန်လိုက်ပါတယ်။ Apple Company အနေနဲ့သူတို့ရဲ့ကုန်ပစ္စည်းတွေရဲ့တက်တန်းတိုးသွားအောင်တမင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်တာမျိုး Apple ကုန်ပစ္စည်းအသုံးပြုနေတဲ့သူတွေကိုကုမ္ပဏီကအသစ်ထုတ်လိုက်တဲ့ပစ္စည်းတွေကိုသုံးလာအောင်ငွေကိုသုံးနေတဲ့ပစ္စည်းတွေကိုစိတ်ပြတ်သွားအောင်လည်းလုပ်မှာမဟုတ်ဘူးလို့Apple ကုမ္ပဏီကသူတို့ရဲ့ internet စာမျက်နှာမှာကြာသပတေးနေ့ကထုတ်ပြန်တဲ့ကြေညာချက်အတွင်ပြောကြားထားပါတယ်။ပုဂ္ဂလိကစံသက္ကန်တစ်ခုကနေ iPhone 6နဲ့7 model တွေကိုစံသက်ရာကနေဒီဖုန်းတွေကဟောင်းလာလေအလုပ်လုပ်နိုင်စွမ်းပိုနေလာတာကိုတွေ့ရတာကြောင့် Apple ကုမ္ပဏီကိုပြောရမှာ Apple က model ဖုန်း model အဟောင်းတွေကိုတမင်တကာနေ့အောင်လုပ်ခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းမှာဝန်ခံခဲ့တာဖြစ်ပါတယ်။iPhone 6အတွက်ဘက်ထရီလဲဖို့ကုန်ကြစည်လျှော့ပေးတာအပါဝင်ဝယ်သူတွေရဲ့ယုံကြည်မှုကိုပြန်ရအောင် Apple ကစူးစမ်းလှုပ်ဆောင်သွားမယ်လို့လည်းပြောကြားသွားပါတယ်ခင်ဗျာ။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဂိမ်းကစားတာကိုဆွဲတဲ့ယောဂါကိုစိုးရင်စရာကောင်းတဲ့စိတ်ကျန်းမာရေးဆိုင်ရာပြဿနာအဖြစ်နဲ့အတိအမှတ်ပြုသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဂိမ်းကစားတာဆွဲတဲ့ယောဂါကအဲ့လူရဲ့မိသားစုပညာရေးအလုံးနဲ့မိတ်ဆွေတငယ်ချင်းတွေအပါအဝင်သူ့ရဲ့ဘဝကိုပါတည်တည်တသာထိခိုက်နိုင်တဲ့ထပ်တလဲလဲဖြစ်နိုင်တဲ့ယောဂါဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကသတ်မှတ်ကြောင်းရှင်းနေမှာထုတ်ပြန်မဲ့ဆက်တကြိမ်မြောက်ယောဂါရှာဖွေရေးလက်ဆွဲထဲမှာပြောထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။နေပြည်တော်ကလွှတ်တော်အဆောက်အအုံကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်မှုနဲ့တရားစွဲဆိုပြီးထောင်အချခံထားတဲ့နိုင်ငံခြားသတင်းတောင်တူမြန်မာသတင်းသမားတူကာသမာအပါအဝင်ပေါင်း၄ဦးကိုရင်မဲသိမ်းထောင်ကနေဒီကနေ့မနေ့ပိုင်းမှာပဲပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။နိုင်ငံခြားသားသတင်းတောင်တူကိုတော့သူတို့နိုင်ငံတွေစီနေချင်းပြန်လဲပို့ဆောင်ပေးလိုက်ပါတယ်အခုလိုသူတို့ကိုတရားစွဲထားတဲ့အမှုကိုချွင်းချက်မရှိပြန်လွတ်ပေးလိုက်ပေမဲ့ဖမ်းဆီးခံရစဉ်ရှာဖွေပုံစံနဲ့သိမ်းခံထားတဲ့ပစ္စည်းတွေကိုပြည်သူ့ဗန္ဓာအဖြစ်သိမ်းဆဲဖို့အမိန့်ချလိုက်တဲ့အပေါ်မှာတော့တရားရုံးတက်ပြီးပြန်လဲတောင်းခံဖို့ရှိတယ်လို့ရှင်းနေကပြောပါတယ်အကြောင်းစုံကိုတော့အမစုံမကတင်ပြပေးပါမယ်ရှင်
ပြည်ခဲ့တဲ့အောက်တိုဘာလ28ရက်နေ့ကနေပြည်တော်ကောင်စီနယ်မြေတွေကလွှတ်တော်အဆောက်အဦကိုအဝေးထိန် drone နဲ့ရိုက်ကူးဖို့ပြင်ဆင်နေတဲ့အချိန်ဖမ်းဆီးခိုင်းလိုက်ရတဲ့တူရကီနိုင်ငံအခြေစိုက် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတောက်အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတောက်တို့နဲ့အတူဘာသာပြန်ပစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတောက်ကိုအောင်နိုင်ဆိုးနဲ့ရင်မောင်းကိုလာတင်တို့ကိုဒီကနေ့ဒီဇင်ဘာလ29ရက်နေ့တောက်ကြနေမနေ့ပိုင်းမှာတော့ရမဲသိန်းထောင်ကနေအားလုံးကိုထောင်ပိုင်းကလွှတ်ပေးလိုက်ပြီးဖြစ်ပါတယ်နိုင်ငံသားသားသတင်းတောက်တွေကိုတော့ရမဲသိန်းထောင်ကနေချက်ချင်းဆိုသလိုတက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေလူဝင်မှုကြီးကြပ်ရေးဖွဲ့တွေကကြိုးစိုးခေါ်ဆောင်ပြီးတော့သူတို့နေရရင်နိုင်ငံတွေကိုနေချင်းပြန်ပို့ပေးလိုက်တဲ့အကြောင်းတရားစွဲဆိုခံရတဲ့သတင်းသမားတွေဘက်ကအမှုကိုဥပဒေကြောင်းအရလိုက်ပါဆောင်ရွက်ပေးနေသူမြန်မာနိုင်ငံလွတ်လပ်တော်ရှင်နေများအတင်းကအကျိုးဆောင်ရှင်နေကြီးဥက္ကမောင်စောက VOA မြန်မာပိုင်းကိုပြောပြပါတယ
်သူတို့ကိုလွတ်တဲ့အခါကျတော့ကိုအောင်နိုင်ဆိုးနဲ့ကိုလှတင်ကတော့နှစ်ယောက်ကတော့ထောင်ဘူးရတာပဲလွတ်လိုက်တာပဲနော်ပုံမှန်အတိုင်းပဲပေါ့ဗျာနော်ထောင်ဘူးကလွတ်တော့သူ့မိသားစုတွေကထောင်ဘူးကမှစောင့်နေတော့တခါတည်းပဲသူ့မိသားစုတွေနဲ့အတူနေရမှာမဟုတ်ဘူးသွားပါတယ်နော်တို့နိုင်ငံသားကနှစ်ယောက်ကတော့မော့ဖရိုင်လင်းနဲ့မစ္စတာလောတို့နှစ်ယောက်ကတော့တခါတည်းပဲထောင်ထောင်ဘူးကနေပြီးတော့မှ immigration ကလူမှုကြီးကြပ်ရေးအရာရှိတွေနဲ့အတူလူမှုကြီးကြပ်ရေးကားနဲ့သူတို့ကိုခေါ်ပါပါတယ်ခေါ်ပြီးတော့မှသူတို့ကိုဟိုရန်ကုန်မင်္ဂလာတုံးလေးဂိတ်ကိုတိုက်ရိုက်ပို့မယ်လို့ပြောပါတယ်အဲ့တော့မနေ့ကလေးကအဲ့သက်ဆိုင်ရာတာယုံနေနေအထူးပြင်းတော့စင်ကာပူတာယုံပေါ့ဗျာနော်စင်ကာပူတာယုံနဲ့သူကဆက်ဆက်ပြီးတဲ့အခါကျတော့စင်ကာပူတာယုံကလည်းညနေပိုင်းဒုံမုံညပိုင်းဒီလက်မှတ်ကိုသူကထုတ်ထားပါတယ်အဲ့တော့အဲ့သူတို့ရောက်တာနဲ့အဲ့ဒီခါရဲတရားမှာတောင်းဆိုသူတို့ကဗီဇာတက်တာကကုန်နေတဲ့အခါကျတော့ပြည်နယ်နယ်ပေးတာမဟုတ်ပါဘူးသူတို့လေနော်လူမှုကြီးရဲ့အဲ့ဒီပုံက၄နှစ်အရသူကမျိုးဆွလိုက်တယ်ထောင်ဆွလိုက်တဲ့အချိန်မှာသူတို့လောက်ရတာပဲဟိုတာဝန်ယူပြီးတော့ပြေးလိုက်တာပေါ့
သူတို့လွှတ်တော်ကိုဒရုန်းနဲ့ရိုက်ကူးဖို့ပြင်ဆင်နေချိန်အဖမ်းခံရချိန်မှာတော့ရှာဖွေပုံစံတက်သေးဖြစ်သိမ်းဆီးခံလိုက်ရတဲ့ပစ္စည်းတွေကိုတရားရုံးကနိုင်ငံပိုင်ပြည်သူ့ဗန္နာဖြစ်သိမ်းဆီးဖို့အမိန့်ချလိုက်ပါတယ်ဒီပေါ်မှာကိုအောင်နိုင်စိုးဘက်ကသိမ်းဆီးခံပစ္စည်းတွေပြန်လည်ရယူလို့မှုနဲ့တရားရုံးကိုတောင်းဆိုသွားဖို့ရှိတယ်လို့ရှင်နေဦးခမောင်စောကပြောပါတယ
်မှုကိုလုံသိမ်းတာပါညာအကုန်လုံးကျင်းတဲ့သဘောကြတယ်ကျွန်တော်လည်းဝန်တာကြီးစုလည်းကျင်းနေပေါ့ဗျာနော်အကုန်ကလေးရဖြစ်ပေမဲ့ပစ္စည်းနဲ့ပတ်သက်လို့ကတော့အမိန့်ချလိုက်တဲ့အခါကျအဲရှာဖွေပုံစံနဲ့သိမ်းရတဲ့ပစ္စည်းတွေကိုပြည်သူ့ဗန္နာအစ်သိသိကြီးဆိုတော့မိန့်ချတယ်ဗျာနော်လူတွေတော့လွှတ်တယ်ပေါ့အဲ့တော့အဲ့ဒီအနေနဲ့ပတ်သက်လို့တော့ကျွန်တော်ကိုအောင်နိုင်စိုးတို့ဟာသိပြီးတော့အဲ့ဒါကိုသိမချမ်းသာဘူးပေါ့ဗျာဘာလို့လဲတော့ဒီလိုဒီပစ္စည်းတွေကမှာနော်ဟိုအာရီရှိတာပါနိုင်ငံတွင်းအာရီရှိတာပါရင်လူပဲရှိရတဲ့ကိုအမှုပါပေါ့လူတွေကပူကြီးကြမှာပေါ့အဲ့အခုကနိုင်ငံရဲ့လုံခြုံရေးလည်းမထိတိုက်စီဘူးလို့လည်းပြောထားတဲ့အခါကျတော့အဲ့ကိုအောင်နိုင်စိုးတို့ကသူ့ရဲ့ intellectual property တွေလည်းပါတာပေါ့ဗျာသူ့ကိုကြားရီးစချင်းနေဆက်ထားတာဒီအဲ့ဒါလည်းပါတယ်အဲ့ဒါတပ်ပုံတွေလည်းပါတယ်အဆစီမျိုးပေါ့အဲ့တော့အဲ့ဒါကိုသူကပြန်လို့ရှင်နေပေါ့ဗျာအဲ့တော့ဥပဒေအရလည်းပဲဥပဒေရဲ့ဘူရကလူတယောက်ကိုအမှုရုပ်သိမ်းလိုက်ရင်သူကဒီအမှုမှာသူကသူ့အပေါ်အမှုမရှိတော့ဘူးပေါ့ဗျာနော်ဆွဆွဲတဲ့အမှုမရှိဘူးဆိုရင်အဲ့ဒီအမှုနဲ့ပတ်သက်လို့ရှာဖွေပုံစံနဲ့သိမ်းထားတဲ့ပစ္စည်းတွေကိုအပီးနေသူကိုလက်ထဲကိုပြန်ပြီးထည့်ပေးရတယ်ဗျ။အဲဒါကြောင့်မလို့ကျွန်တော်တို့ကအဲ့ဒါကိုအပေါ်ရုံးတက်ပြီးတော့ပစ္စည်းကိုပြန်ကောင်းဖို့ရှိပါတယ်။ပြင်ဆင်မှုတို့မို့ပြမှုအထူးတွေမှုဖွင့်ပြီးတော့ဗောဗျာ။နော်
သူတို့လေဦးကိုနေပြီးတော့ဇဘူတိတိမြို့နယ်တရားရုံးမှာတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းနဲ့အရင်တရားစွဲဆိုပြီးတော့လေကြောင်းပြန်တက်မှုဆိုင်ရာဥပဒေနဲ့ထပ်တိုးတရားစွဲပြီးလောလောဆယ်ထောင်နှစ်လစီပြည်တံချထားတာပါတရားရုံးတည်စစ်ဆေးနေချိန်မှာပဲနိုင်ငံသားသတင်းတောက်တွေကိုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကထပ်ပြီးတော့တရားစွဲဆိုခဲ့ပါတယ်အဲဒီနောက်မှာတော့နိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမဲ့ရည်ရွယ်ချက်မရှိတဲ့အတွက်ဆိုပြီးအထက်ညွှန်ကြားချက်အရာနှစ်နိုင်ငံချစ်ကြည်ရေးကိုရှေ့ရှုတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ26ရက်နေ့ကတရားရုံးကိုတရားစွဲဖွဲ့စည်းတွေဖြစ်တဲ့ရဲတပ်ဖွဲ့နဲ့လာဝကအရာရှိတွေဘက်ကအမှုရုပ်သိမ်းမှု၆ထားခဲ့ပြီးတဲ့နောက်မနေ့ဒီဇင်ဘာလ28ရက်နေ့မှာတော့တရားရုံးကအမှုအလုံးကိုရုပ်သိမ်းပေးလိုက်တယ်လို့ရမဲတင်းထောင်မှာလက်တလောကြာခံနေရတဲ့ထောင်နှံကိုလည်းရှော့ရက်ပေးပြီးအပီးပိုင်လွှတ်ပေးလိုက်တာဖြစ်ပါတယ
်။မဆုမွန်တင်ပြခဲ့တာပါရှင်။အခုတော့ရှင်းနေကြီးဥက္ကဋ္ဌလှုပ်ကြံခံရမှုနောက်ဆုံးအခြေအနေတင်ပြပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥပဒေကြံပေးတရားလွှတ်တော်ရှင်းနေဥက္ကဋ္ဌရန်ကုန်လေစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံရတာတနှစ်နီးပါးရှိတော့မှာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိလူမြောက်နေတဲ့တရားခံပြေးအဝင်းခိုင်ကိုဖမ်းဆီးနိုင်ခြင်းမရှိတာအပြင်ဆွဲချက်တင်နိုင်ဖို့တရားလိုပြသက်သေတွေကိုစစ်ဆေးနေရဆဲဖြစ်ပါတယ်။ဒီဇင်ဘာ29ရက်ဒီကနေ့မှာလည်းဒီလိုပြသက်တဲ့နှစ်ယောက်ကိုစစ်ဆေးခဲ့ပါတယ်။ဥက္ကဋ္ဌအသက်ခံရတဲ့အမှုနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တရားလွှတ်တော်ရှိနေဥက္ကဋ္ဌလေစိတ်မှာတနက်နေ့လှုပ်ကြံတက်ဖြတ်ခံခဲ့ရတာဆိုရင်2018ခုနှစ်ဇန်နဝါရီ29ရက်မှာတနစ်ပြည့်ပြီဖြစ်ပါတယ်။တနစ်နီးပါးကြာလာတဲ့အထိတရားလိုပြသက်တွေကိုစစ်ဆေးနေရဆဲဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာ29ရက်နေ့ကလည်း38ကြိမ်မြောက်ရုံးချိန်မှာတက်တည်နှစ်ယောက်ကိုစစ်ဆေးခဲ့ပါတယ်။တရားလိုပြသက်တွေ80မှာ81ယောက်ကိုစစ်ဆေးပြီးသွားပြီး9ယောက်ကြံပါသေးတယ်။တရားလိုပြသက်တွေအားလုံးကိုစစ်ဆေးပြီးသွားရင်တော့အမှုအတွက်စွဲချက်တွေတင်နိုင်မှာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနေလာက VOA ကိုအခုလိုပြောပါတယ
်တရားလိုပြသက်တွေကိုစစ်မှုတွေကိုကျွန်တော်ကနည်းနည်းလေးကြိုးစားရတယ်ကျွန်တော်တက်တွေရဲ့ချက်တော့ရှိနေတာဒီတရားဝင်လူထုလူနည်းရတော့ကျွန်တော်တို့တက်တွေကုန်တဲ့အခါမှာစွဲချက်တင်နေမတင်နေပေါ့နော်ဘယ်လိုပုံမှန်ဆိုနေသူတို့ကတရားကိုကုတ်ချက်ပေါ့နော်ဟိုဘယ်လိုစွဲချက်မျိုးတင်မယ်ဆိုတဲ့အပိုင်းကတော့ကျွန်တော်တို့ဟိုတရားဝင်ဆုံးဖြတ်မှာပါအဲ့ဒါပြီးလို့အဲ့အခုရဲ့အခြေအနေကကျွန်တော်တို့ပဲတချမ်းဟိုယာယီအဖြစ်တော့ပြီးဆုံးသွားတာပေါ့
ထပ်ပြီးလို့မြောက်နေတဲ့ဥအောင်ဝင်းခိုင်ကိုတရားခံပြေးဝေယံထုတ်ထားပါတယ်ဒါပေမဲ့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုဝေယံကတ်သိမ်းဆီးဖို့တရားလိုတွေရှေ့နေကတောင်းဆိုထားပြီးမယ်တရားရုံးကလှုပ်ဆောင်ခြင်းမရှိသေးပါဘူးအခုလိုဝေယံထုတ်ခံထားသူတယောက်ထပ်ပြေးလို့မြောက်နေရတဲ့ပတ်သက်ပြီးတနက်သမားကိုလိုက်ဖမ်းပြီးနဲ့တနက်မှန်တေဆုံးသွားတဲ့ကိုနေဝင်းရဲ့ရှေ့နေဥရောပတ်ဆောင်ကအခုလိုပြောပါတယ
်အောင်ဝင်းခိုင်ကိုအခုရှေ့ဝရမ်းပြေတော့ကြီးညာတယ်ရှာလို့မရဘူးရှာလို့မရရင်သူပိုင်တဲ့ပစ္စည်းတွေကိုကျွန်တော်ဥရေပုံမှန်80%ရဝရန်ကမယ်ဝရန်ကသိသိနဲ့အဲ့ဒီလိုလုပ်ခြင်းကတရားခံကိုရုံးရှိလာစေခြင်းလို့လုပ်တာတမင်သက်သက်နင်းအောင်လုပ်တာမဟုတ်တရားရုံးကအဲ့ဒါတော့အခုတိမလုပ်သေးတာလေကျွန်တော်တို့လည်းဘဝင်မကြဘူးအဲ့ဒါတွေဝရန်ကဖို့တရားကပြောတာကတက်နေရစ်စစ်တာမပြီးသေးလို့ဆိုတော့ကျင်တော့မှတက်နေစီပြီးမှသူပစ္စည်းဝရန်ကမယ်လို့တော့ကျွန်တော်မဖတ်မိဘူးအဲ့လိုအာနေကြည်လို့ရှိနေပြအမှန်ပဲတရားခံကြီးအဝင်းဆိုင်ကိုလက်ရပန်းစည်းတာဝန်ကြီးရဲ့လက်ရောက်ကရဲတာဝန်ပဲရဲတာဝန်ရဲပြီးမကြည့်ဘူးဆိုတော့ကျဲနေတယ်ဗျ
မြန်မာဒီမိုကရေစီဖွဲ့ချုပ်ပါတီဥပဒေအကြံပေးတရားလွတ်တော်ရှေ့နေဥက္ကဋ္ဌဟာနိုနီးရှားနိုင်ငံကနေလေးလာရေးခီးစဉ်ပြန်လာတဲ့ဇန်နဝါရီ29ရက်ညနေ9:00လောက်ကရန်ကုန်ပြည်ပဆိုင်ရာလေစိတ်အထွတ်မှာအနောက်ကနေတနက်နဲ့လှုပ်ကြံတက်ပြတ်ခံရတာဖြစ်ပါတယ်။တနက်နဲ့ပြစ်ခတ်ခဲ့တဲ့တနက်သမားကြည်လင်းကိုတော့ဖမ်းဆီးထားပါတယ်။ဥက္ကဋ္ဌလှုပ်ကြံတက်ပြတ်တာနဲ့ပတ်သက်ပြီးဆွဆွဲခံရသူကြည်လင်းပါဝင်အောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းအောင်ဝင်းခိုင်တို့၅ဦးကိုမြောက်ပိုင်းခရိုင်တရားရုံးမှာရသက်ကြီးဥရေပုံမှ302 34 212တို့နဲ့တရားစွဲထားပြီးကြည်လင်းနဲ့အောင်ဝင်းစော်တို့ကိုလက်နက်ပုံမှ19ကာကြီး19စတို့နဲ့ထပ်မံတရားစွဲဆိုခဲ့ပါတယ်ခင်ဗျာ
ကိုထောင်ခံတင်ပြပို့ခဲ့တာပါအခုတော့ရခိုင်အကြံဖက်မှုဆိုင်ရာတင်လွှာပဲဆက်ပါမယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြံဖက်မှုကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာအမျိုးသမီးတွေဟာမရေတွက်နိုင်တဲ့ထိတ်လန့်ပွင့်အဖြစ်ပြက်ကြုံခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုရောက်ရှိခိုးလုံလာသူတွေကပြောပါတယ်သူတို့အနေနဲ့အတိတ်ကစိတ်ဒဏ်ရာတွေကိုကုစားနေရတဲ့တစ်ချိန်တည်းမှာပဲဒုက္ခသည်စခန်းမှာလည်းအန်ဒီရဲ့အစ်တတွေနဲ့လည်းရင်ဆိုင်နေရတာပါဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတကာတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ Steve Sanford ရဲ့သတင်းလွှာကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းထဲမှာထောင်ချီတဲ့ခေါင်းမိကြုံဝတ်ယုံနဲ့ရိုဟင်ဂျာအမျိုးသမီးတွေကိုအလွယ်တကူတွေ့နေပါတယ်သူတို့တဲကအများစုဟာမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လိင်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုကြုံခဲ့ရတယ်လို့ပြောဆိုကြပြီးစိတ်တကြယောဂါနဲ့စိုးရိမ်ကြောက်စိတ်ဝေဒနာတွေကိုတောက်လျှောက်ခံစားနေရတယ်လို့ဆိုပါတယ်ဒီနေ့အစောပိုင်းတုန်းကမြန်မာလူမျိုးရေးတပ်တွေရခိုင်ဒေသမွတ်စလင်ကျေးရွာကိုဝင်တိုက်ခဲ့ပြီးနောက်အဲ့ဒီရွာကဆယ်ကျော်သက်ရွယ်ရိုဟင်ဂျာမြေမလေးနဲ့အဆက်အသွယ်ပြတ်သွားခဲ့တဲ့အဖွားဖြစ်သူရီဂျီနာကသူ့စိတ်ထဲမှာဟာတတာကြီးခံစားနေရတယ်လို့ဆိုပါတယ
်အာရာစန်တီနိုအိုင်ဒနိုဒိုင်စီအန်ဒါယရဟိုတန
်ရွာရဲကိုစစ်တပ်ကဝင်လာတယ်။ကျမမြေးမလေးနဲ့နေတဲ့အိမ်ကိုဝင်ပြီးတော့သူတို့ဆွဲခေါ်သွားတယ်လို့အိမ်ထဲကပစ္စည်းတွေလည်းလွတ်ယူသွားတယ်လို့ပြန်ကြားမိတယ်လေ။ကျမမြင်လို့ပြောနေတာတော့မဟုတ်ပါဘူး။အိမ်ထဲကသူတို့လိုချင်တဲ့ပစ္စည်းတွေကိုလည်းယူသွားကြတယ်လေ။မိမိပြိုတရားရောက်ကိုတွေ့ခဲ့ရင်စစ်သားတွေကခေါ်သွားကြတော့တာပါပဲ။မိမအတော်များများလည်းမတိန်ကျင်ခံရတယ်လေ
။ဒုက္ခသည်တွေအရေးပေါ်လူနေတဲ့စားနပ်ရိက္ခာနဲ့နေစရာတဲအိမ်အလွန်အလောက်မရသေးပဲဖြစ်နေခြင်းမှာရွေးညာအမျိုးသမီးတွေရဲ့စိတ်ဒဏ်ရာကိုကုသကွင်ရဖို့ဆိုတာအလှမ်းဝင်းနေပါတယ်။ဘာသာစကားအခက်အခဲတွေကြောင့်သူတို့ကြုံနေရတဲ့အကြက်တဲမှာတပူပေါ်နှစ်ပူဆင့်ဖြစ်နေရပြီးသူတို့ရဲ့လိုအပ်ချက်ကိုထုတ်ပြောဖို့အခက်အခဲဖြစ်နေပါတယ်။ Jessica O'Neil ဟာ Center for Social Integrity အဖွဲ့ကဖြစ်ပါတယ
်။ Many also lost their husbands. So you have many female headed households women who are still needing support to figure out
အများစုကသူတို့ရဲ့ခင်မုန်းတွေပျောက်ဆုံးနေကြတော့အမျိုးသမီးတွေကပဲအိမ်ထောင်ဦးစီးဖြစ်နေတာပါ။ပဲအဖွဲအစည်းကနေသူတို့ဘာတွေရနိုင်လဲဘာတွေလုပ်ပေးနေတယ်ဆိုတာကိုတော့မှအခုထိသူတို့မသိကြပါဘူးသူတို့လိုအပ်ချက်တွေဘယ်မှာမေးမြန်းတိုင်ပင်ရမယ်ဆိုတဲ့အတွေ့အကြုံမျိုးလည်းမရှိခဲ့ကြတော့သူတို့ခင်ဗျာဒီအတိုင်းပဲဖြစ်တယ်လို့နေနေကြရပါတယ်တကယ်သနာစရာအခြေအနေပ
ါဝေဒနာကုစားနိုင်ရေးကိုအကူအညီပေးဖို့အတွက်နိုင်ငံတကာရွှေပြောင်းအခြေချသူများကုညီရေးအဖွဲ့ IOM လို့ NGO အဖွဲ့တွေကလုံခြုံစေချရတဲ့နေရာမျိုးတွေဖွင့်လှစ်ပြီးဒီအမျိုးသမီးတွေအတွက်စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာကိုကုစားပေးနိုင်ဖို့ကျွမ်းကျင်ဆေးပညာရှင်တွေနဲ့တွေ့ဆုံပေးဖို့စီစဉ်ထားပါတယ်။ Fiona Megago ဟာ IOM အဖွဲ့ကဖြစ်ပါတယ
်။ It's safe, it's secure, it's only other women there and they can talk about the things that are important.
ဒီစင်တာတွေကသူတို့အတွက်လုံခြုံစိတ်ချရတဲ့နေရာပါ။ဒီမှာကကူညီပေးမဲ့တခြားမျိုးသမီးတွေပဲရှိတာဆိုတော့သူတို့အတွက်အရေးကြီးတိုင်ပင်ချင်တာတွေကိုဖွင့်ပြလို့ရတာပေါ့။သူတို့ရဲ့လိုအပ်ချက်တွေကိုသိခွင့်ရမှာဖြစ်တယ်လို့ဘယ်လိုပံ့ပိုးပေးရမလဲဆိုတဲ့နည်းလမ်းကိုလည်းရှာနိုင်မှာပါ။
ရင်းညာအမျိုးသမီးတွေဘဝပြန်လဲထူထောင်ရေးအတွက်အခုလိုအာယုံဆိုင်လှုပ်ဆောင်နေကြမှာပဲမြန်မာနိုင်ငံထဲမှာဒီအမျိုးသမီးတွေပေါ်တိုက်ခိုက်ပြစ်မှုကျူးလွန်ခဲ့သူတွေကိုဘယ်လိုအရေးယူမလဲဆိုတာကိုတော့စောင့်ကြည့်ကြရမှာဖြစ်ကြပါခင်ဗျာ
ကိုညာဝင်းအောင်တင်ပြခဲ့တာပါရှင်အခုတော့2018မြန်မာနိုင်ငံရဲ့ကင်တမာဘလူးရှိတယ်လဲဆိုတာကိုကြည့်ကြရအောင်ပါ2018ခုနှစ်မှာမြန်မာပြည်တွင်ငြိမ်းချမ်းရေးအာရုံနည်းလာနိုင်တယ်လို့နက္ခတ္တဗေဒီပညာရှင်ဆရာစန်သာနီဘူကကြိုတင်ဟောကိန်းထုတ်လိုက်ပါတယ်ငြိမ်းချမ်းရေးအတွက်မြန်မာပြည်သူတွေအနေနဲ့ဦးဆောင်သူခေါင်းဆောင်ရဲ့နောက်ကိုသာလိုက်နာကျင့်သုံးကြဖို့လဲတိုက်တွန်းပါတယ်ရပ်ပိုင်းအတွင်းကူပြောင်းတော့မဲ့2018ခုနှစ်မှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအပါအဝင်ရာသီဥတုအခြေအနေတွေနဲ့ပတ်သက်ပြီးတော့လဲဆရာစန်သာနီဘူကဘလူးဟောကိန်းထုတ်ထားတယ်လဲဆိုတာကိုကိုကောင်းစင်ဟင်းကပြောပြထားပါတယ်ရှင
်မကြာခင်ကူပြောင်းတော့မဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအာရုံနိုင်တာတွေပြည်ပခါတွေဖြစ်လာနိုင်တာမို့ပြည်သူပြည်သားတွေအနေနဲ့ဦးဆောင်သူခေါင်းဆောင်ရဲ့နောက်ကိုလိုက်တင်တယ်လို့နက္ခတ္တဗေဒပညာရှင်ဆရာစန်သာနီဘူကကြိုတင်ဟောကိန်းထုတ်လိုက်ပါတယ်လာမယ့်နှစ်သစ်မှာမြန်မာနိုင်ငံမှာဖြစ်လာနိုင်တဲ့ထူးခြားတဲ့အပြောင်းအလဲတွေကိုဘီရင်ပညာရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံပြည်သူလူထုကြားထဲမှာယုံကြည်လေးစားမှုခံရတဲ့ဆရာစန်သာနီဘူကအခုလိုပြောလိုက်ပါတယ
်2018ကမြန်မာနိုင်ငံမှာထူးခြားတဲ့နေသားလေးတွေကနှစ်နေရာရှိတယ်တစ်ခါစ February 16 နဲ့ March 20ကြာမှာတခုနောက်တခုက July 17နဲ့ August 20ကြာမှာတခုအဲ့ဒီပြည်တွင်းငင်းကြမှုနဲ့ပတ်သက်တာအနည်းငယ်ယူရင်းနိုင်တယ်နောက်ပဋိပက္ခအတွင်းလေးတွေရှိတာရှိတယ်အဓိကမြန်မာနိုင်ငံတခုလုံးအနေနဲ့ငင်းကြမှုမပြတ်ပြောင်းနဲ့တရားနဲ့တရားနားလည်ဖို့ပုံမှန်ရရှိဖို့နဲ့ပြတ်တထားဖို့ပါပဲအဲ့ဒါ2018ရဲ့အဓိကကီးရတော့အဓိကတော့ချက်ပေါ့နော်2018ရဲ့အဓိကတော့ချက်လူသားတွေရင်ထဲမှာမြန်မာနိုင်ငံဟာကောင်းတဲ့တက္ကသိုလ်တည်နေပြီကောင်းသောမျိုးလင့်ချက်တွေရှိနေပြီခါသီကန္တာနဲ့တောက်ကန္တာနဲ့ပြည်တော်ပြတ်တဲ့မြေတားထားနဲ့စီယောရင်မပြတ်နဲ့ဥဆောင်တွေရဲ့နောက်ကစားမမိတ်မတုံးပိုင်ပိုင်နိုင်နိုင်ကျေတူသွားလို့လွယ်တယ်ဒါပြမနိုင်ငံရဲ့နောက်ကျအတွက်ပဲ
နိုင်ငံအုပ်ချုပ်မှုပိုင်းနဲ့ပတ်သက်လို့လဲဆရာစန္ဒနီဘူကအခုလိုဟောကင်းထုတ်လိုက်ပါတယ
်အုပ်ချုပ်မှုပြောင်းလဲတော့မရှိပါဘူးအုပ်ချုပ်တဲ့သူမှာဒီသမားပြောင်းလဲဖြစ်နိုင်တယ်လို့ပြောရတော့ဒီကျွန်တော်တို့မြင်ပါတော့လုံးဝမရှိဘူးဒီအုပ်ချုပ်သူနေတန်းနဲ့ပဲဆက်သွားမယ်အစိုးရအဖွဲ့အစည်းအတွင်းမှာပြောင်းလဲတည်တော့ရှိနေတာမှန်တယ်သမားအစိုးရမရှိဝန်ကြီးဆင့်နဲ့ပြောင်းလဲရှိပဲစီးပွားရေးတော့ပုံမှန်ပြီးတော့ကောင်းလာဖို့အနေထားလို့ရှိတယ်တူးချင်းဝင်ဝင်တက်လာနိုင်တယ်နောက်ကွန်ပျူတာစီးပွားရေးကောင်းလာတယ်လေ။နိုင်ငံဆက်သွယ်မှုဒါကြောင့်လည်းအကောက်လာပါတယ်
။လာမယ့်2018ခုနှစ်အတွင်းနေကျက်တာတွေလက်ကျက်တာတွေအကျဉ်းကြီးများစွာဖြစ်ပေါ်ခြင်းဟာဆိုရင်တိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကသတိပေးထားပါတယ်။ယာရီဥရုအပြောင်းလဲတဘာဝဘေးအန္တရာယ်တွေကိုလည်းပြည်သူတွေကြိုတင်သတိထားသင့်တယ်လို့ပြောပါတယ်
။ပမာဏတစ်လထဲမှာဒါကြီးဖြစ်တာတွေကနည်းနည်းတိုင်းပြည်အတွက်သိတော့မကောင်းဘူး။အဝါထတော့ရေကြီးတဲ့ပြဿနာလေးရှိတယ်။နောက်မြန်မာပြည်ရဲ့ယူဆရတရားမင်းကမိတို့ကန်ဆင်းနေဆိုမိအပြင်ရှိနေတယ်အကောင်ပါပေးမှရေပေးရတော့ပို့ပြီးတော့ကြေထားရမယ်တော်ဝင်ပေးအပြင်နည်းနည်းကြည့်ဆက်ရမယ
်ငကတဲ့ပေဒပညာရှင်ဆရာစန်းစန်းဒီဘိုးရဲ့2018ခုနှစ်အတွက်ကြိုတင်ဟောကြားချက်တွေပဲဖြစ်ပါတယ်ကူးပြောင်းတော့မယ့်နှစ်သစ်မှာ VOA သောတာရှင်တွေစမ်းမွှေလန်းကြဖို့ VOA မိသားစုကနှစ်သစ်ဆုတောင်းလိုက်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိမ့်ပါရှင်အခုတော့တခြင်းလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ပိုရာလီသိန်းတန်တည်ဆူထားတဲ့နှင်းဝေဝေနှင်းငွေဝေဝေတခြင်းကိုနားဆင်ကြရအောင်ပါရှင
်ကောင်းစလပန်းပွင့်တဲ့ချိန်လာခဲ့နေမျောရှာပေါ်မြစ်တောင်ရှင်မာလေးရဲ့ရှင်မာလွန်းလွန်းလေးတွေပြည်ဖို့ရဲ့စောင့်ခြင်း
လေတိုင်းနဲ့တည်ဆူထားတဲ့နှင်းငွေဝူဝေတခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာည9:00ကနေ 10:00 ထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အမျိုးသမီးကန္နာနဲ့သူရဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူနားဆင်ကြမှာက
နေကြတဲ့ဟာ2024ခုနှစ်မှာတခါလုံးဝနေကြအောင်ပါဗမာပြည်မှာတော့ဟိုလုံးဝနေကြမှာ2050နောက်လာမဲ့အနှစ်50လောက်မှာတခါနေကြတဲ့ဟာ
ဒါကတော့သိပ္ပံနဲ့ဤပညာကန္နာမှာအပြည့်စုံနားဆင်ကြရပါမယ်အခုတော့အမျိုးသမီးကန္နာကိုအရင်ဆုံးနားဆင်ကြရပါမယ်မြန်မာနယ်ပွားအမေရိကန်အမျိုးသမီးတူဟာအမေရိကန်အရင်ကကွယ်ရေးတမဒုတိယဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်။ဗမာခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကကွယ်ရေးဌာနလက်အောက်ရှိဟာဝေးယီအခြေစိုက် Asia Pacific Center for Security Study APCSS လုံခြုံရေးဘာသာရဆိုင်ရာ Asia Pacific ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။ကုလသမဂ္ဂကချမှတ်ခဲ့တဲ့ Women Peace and Security Initiative ဖြစ်တဲ့အမျိုးသမီးတွေငြိမ်းချမ်းရေးနဲ့လုံခြုံရေးမှာပုံမှန်ပါဝင်ဆောင်ရွက်စေမယ်အရေးယူဆောင်ရွက်မှု UNSCR 1325ကို2000ပြည့်နှစ်ကလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံပေါင်း190ကျော်နဲ့မြန်မာနိုင်ငံလည်းပါဝင်ပေမဲ့အကောင့်တွေဖော်ဖို့အခုထိ Action Plan ကိုမချမှတ်သေးဘူးလို့သူကထောက်ပြပါတယ်ဒါကြောင့်သက်ဆိုင်ရာအနေနဲ့ဘလို့စတင်အရေးယူဆောင်ရွက်တင်တယ်လဲဆိုတာကိုဒုတိယဗိုလ်မှူးကြီးမိမိဝင်းမတ်နဲ့တွေ့ဆုံမေးမြန်းထားပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒုတိယပိုင်းအနေနဲ့ဒေါ်လလတန်းကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goalဒီမှာအမျိုးသမီးတွေပေါ့နော်စစ်တပ်ထဲမှာပို့ပြီးတော့ပါဝင်လာရေးတွေဘုံမှုကအားပေးခြင်းနဲ့ဆိုတဲ့အခါကျတော့ဒီစစ်တပ်ထဲပါဝင်လာဖို့ပေါ့နော်အမျိုးသမီးတွေရှိတဲ့ရည်ချင်းတွေကဘာတွေပါလဲရှင
်အခုဆိုလို့ရှိရင်မြန်မာတပ်မတော်ကပို့ပြီးတော့ international နိုင်ငံတကာနဲ့ပို့ပြီးတော့ဆက်ဆံလာတဲ့အခါကျတော့ဒီအမျိုးသမီးတွေရှိလို့ရှိရင်တဘာဝ communication ဒီလိုဆက်ဆံရေးတွေပို့ပြီးတော့ထက်မြက်တာတွေရှိတယ်ဆိုတော့လေမြန်မာတက်မတော်တဲ့ပို့ပြီးတော့အကျိုးပြုမယ်လို့ကျွန်မထင်ပါတယ် one more capability ပေါ့နော် capability ပို့ရတာ
တနည်းအားဖြင့်တော့မြန်မာစစ်တပ်ကအထူးသဖြင့်ပေါ့နော်နိုင်ငံတကာနဲ့ဆက်ဆံဖို့အခုခေတ်ကပို့ပြီးတော့များလာတဲ့ခါကျတော့ဘုံမှုဆိုလိုတာကအမျိုးသမီးတွေကဆက်ဆံရေးမှာပေါ့နော်ပို့ပြီးတော့ပါနတ်လိမ်ပါတယ်တိမ်မွေတယ်ဆိုတော့ပို့ပြီးထိအောင်မယ်လို့ယူဆတာပေါ့
ဟုတ်ကဲ့ရှင
်အဲ့တော့အမျိုးသမီးတွေစစ်တပ်မှာပါဝင်လာရေးပေါ့နော်ဘူလောင်းတင်နန်းကနေဆင်းတဲ့အမျိုးသမီးတွေက3-4နှစ်လောက်ရှိပြီဆိုတော့အခုဆိုသူတို့ကတော့ဘူကြီးဆင်းအောင်ရောက်ပြီပေါ့နော်ဒါပေမဲ့လို့လေရှေ့ဆက်ပြီးတော့ပေါ့နော်ကျွန်မမြင်တာကတော့ဒီစစ်တပ်ရဲ့အနေထားမှာဆုံးဖြတ်ချက်ပေးတဲ့နေရာဒီမှာပေါ့နော်အမျိုးသမီးတွေရှိဖို့လိုအပ်တယ်လို့ထင်ပါတယ်အဲ့ဒီခါကျတော့ဒီလက်ရှိအနေထားမှာဘယ်လိုအကြံပေးချင်ပါလဲရှင်လက်ရှိဒီစစ်တပ်ကြီးကဲတွေပေါ့နော
်
အမျိုးသမီးတွေကိုလက်တွဲခေါ်ပြီးတော့နေရာပေးဖို့
ဟုတ်ကဲ့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်မတို့ US မှာပေါ့နော် US နဲ့တကမ္ဘာလုံးမှာပဲအဲ့ဒီဥစ္စာ Women Peace and Security ဆိုတဲ့ initiative တစ်ခုရှိတယ
်
ပို့ပြီးတော့အမျိုးသမီးတွေကို security sector တွေကိုပို့ရောက်အောင်လို့ပို့ပြီးတော့ recruit လုပ်အောင်လို့ဒီ initiative ရှိတယ်။အဲ့ဒီဥစ္စာအမှန်မှတကယ်မြန်မာနိုင်ငံလဲလေအဲ့ဒီဥစ္စာကို sign လုပ်ထားတယ်။2000မှာထုတ်တာနော်။ UNSCR 1325 so UN Security Council Resolution 1325. အဲ့ဒီဥစ္စာအမျိုးသမီးတွေပို့ပြီးတော့လုံခြုံရေးမှာပို့ပြီးတော့ပါဝင်နိုင်ဖို့အတွက်အရေးယူဆောင်လုပ်တယ်လို့တာ။ဘာလို့လဲဆိုတော့အမျိုးသမီးတွေပို့ပါလာလို့ရှင်ပို့ပြီးတော့ peace ငြိမ်းချမ်းရေးရတယ်လို့လေလာချက်တွေပြောတာဟာအမျိုးသမီးတွေ security sector လုံခြုံရေးကန်ထဲမှာပို့ပါလာလို့ရှိရင် peace agreement ငြိမ်းချမ်းရေးသဘောတူချက်တွေပို့ပြီးတော့ရလာတယ်နောက်ပြီးတော့လည်းအဲ့ဒီငြိမ်းချမ်းရေးသဘောတူညီမှုတွေလည်းပို့ပြီးတော့ long lasting တာရှိခံတယ်အဲ့ဒါတွေ့တယ်အဲ့ဒါကြောင့်မလို့ကျွန်မတို့ဒီမှာဒီဘာလုံးက UN နဲ့ US ပေါ့နော် Women Peace and Security ဆိုပြီးတော့ initiative လုပ်တာပါဟုတ်ကဲ့
တော့ဆောဆောဘုံမှုပြောတယ်လို့ပေါ့နော်ဒီအမျိုးသမီးတွေပါဝင်လို့ရှိလို့ရှိရင်ငင်းချမ်းရေးသဘောတူညီမှုရဖို့ကပို့ပြီးတော့ဖြစ်နိုင်တယ်နောက်တစ်ခုကလည်းရတဲ့ငင်းချမ်းရေးကလည်းပို့ပြီးတော့တာရှိတယ်ဆိုတော့ဂရိကဘာမှာပေါ့နော်နည်းနည်းဥပမာလေးပြောပြလို့ရမလားရှင
်ဟုတ်ကဲ့ကျမတို့ဖိလစ်ပိန်းမှာဖိလစ်ပိန်းကသူတို့မှာဖိလစ်ပိုင်တောင်ပိုင်းမှာ peace negotiation လုပ်တာလဲနှစ်20 30လောက်ကြာမရနိုင်ဘူးဆိုနောက်ဆုံးမှာသူတို့ဗာလဲအမျိုးသမီးတွေထည့်လိုက်တယ်အဲ့ထည့်လိုက်တဲ့အခါကျတော့မှသူတို့ဒီ peace agreement ပထမဆုံးရတယ်ဒါပေမဲ့ peace agreement ကတော့အခုတော့ ratify လေလွတ်တော်အရာအတည်ပြုဖို့တော့မရတော့မရသေးဘူးဒါပေမဲ့ပထမဆုံး agreement ကိုရတာဟိုဘက်ကနှစ်ဖက်လုံးအမျိုးသမီးတွေထည့်လိုက်တာ ਨੇ ဒီ agreement ကရလာတာနောက်ဥပမာတစ်ခုက Liberia မှာ Liberia ကဘာလဲ civil war ပေါ့နော်အကြာကြီးနှစ်20ကျော်30ရှိနေတဲ့အချိန်မှာအဲ့အမျိုးသမီးတွေစပြီးတော့သူတို့ဘိုင်းသူတို့နှစ်ဖက်လုံးခါရဲ mobilize လုပ်ပြီးတော့လူစုပြီးတော့သူတို့ကဒီဘက်ကအမျိုးသမီးက Christian အမျိုးသမီးတွေကဒီ Muslim အမျိုးသမီးတွေနဲ့စကားပြောပြီးတော့နားလည်မှုတွေယူလိုက်တဲ့အခါကျတော့မှသူတို့ the peace agreement ကိုပြည်တွင်းစစ်ကိုရအောင်လုံနိုင်ခဲ့တယ်ဆိုတော့အဲ့ဒါ exam ဒီဥစ္စာတွေကဥပမာတွေပေါ့နော်ဒီဥစ္စာ
အဲ့တော့ဟိုလက်ရှိမှာပေါ့နော်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီပြည်တွင်းစစ်ပေါ့နော်ပြည်တွင်းစစ်ဆိုတာဒီတိုင်းသားတွေနဲ့မြန်မာဥပမာမြန်မာစစ်တပ်နဲ့ကချင် KIA ကို KIA တို့တိုက်တာတွေစသဖြင့်တို့ရှိနေကြတယ်ပေါ့နော်ဒီလိုအနေထားမှာရောအမျိုးသမီးတွေပါဝင်လာလို့ရှိလို့ရှိရင်ငင်းချမ်းရေးရဖို့ရတဲ့ငင်းချမ်းရေးရလေပို့ပြီးတော့တာရှိခံမယ်လို့ပုံမှုအနေနဲ့ခံမှန်းပါလား
ဟုတ်ကဲ့ရှင်ကျမတို့အရင်တုန်းကတွေ့ကြုံမှုတွေနဲ့ပေါ့နော်တခြားနိုင်ငံတွေ့ကြုံမှုတွေနဲ့ကြီးလိုက်လို့ရှိလို့ရှိရင်တော့အဲ့ဒါဖြစ်နိုင်တယ်လို့ထင်ပါတယ်ဟုတ်ကဲ့အဲ့ဒါအမျိုးသမီးတွေပို့ပါလာလို့ရှင်အမျိုးသမီးတွေရဲ့အသံအမျိုးသမီးတွေရဲ့အသံပါလာလို့ရှင်ဘာလို့ဆိုတော့စစ်ဖြစ်ပြီဆိုလို့ရှိလို့ရှင်အမျိုးသမီးတွေလည်းခံရတယ်အမျိုးသားတွေလည်းခံရတယ်ဒါပေမဲ့ငင်းချမ်းရေးယူဖို့ကြတော့အမျိုးသားတွေပဲပြောနေကြတယ်အမျိုးသမီးတွေရဲ့အတံမပါလာတော့အမျိုးသမီးတွေရဲ့ခံစားမှုတွေမပါလာတော့ဘူးအဲ့ဒါကြောင့်မလို့ဒီတခြားနိုင်ငံမှာဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေချက်ချင်းပါလာတာနဲ့ငြိမ်းချမ်းရေးအတွက်ပို့ပြီးတော့တိုးတက်မှုတွေပို့ပါလာတယ
်အမျိုးသမီးတွေပို့ပါလာတဲ့အခါကျတော့အမျိုးသမီးတွေကငြိမ်းချမ်းရေးသဘောတူညီမှုကိုညှိနှိုင်းတဲ့နေရာမှာအမျိုးသားတွေမလုံနိုင်တဲ့ချက်တွေပေါ့နော်အမျိုးသားတွေမစင်စားတဲ့ခန္ဓာတွေဘယ်လိုမျိုးသူတို့ကဒီဆွေးနွေးမှုမှာတင်ပြနိုင်ကြလဲရှင
်ဟုတ်ကဲ့အမျိုးသမီးတွေပါလာလို့ရှင်အမျိုးသမီးတွေကသူတို့ကန္ဓာတွေမဟုတ်သူတို့ရဲ့ကလေးတွေကန္ဓာပါသူတို့စဉ်းစားရတယ်နောက်ပြီးတော့လူကြီးတွေအသက်ကြီးတဲ့လူတွေရဲ့ကန္ဓာတွေသူတို့အများအားစဉ်းစားရတယ်ဆိုတော့ကျမတို့ရဲ့စစ်တပ်နဲ့အခေါ်ဝေါ်ဆိုလို့ရှင် force multiplier လို့ခေါ်တယ်သူတို့ table မှာပါလာလို့ရှင်အများအားသူတို့ကန္ဓာတွေမကကလေးရောလူကြီးရောကန္ဓာတွေပါပါလာတဲ့အခါကျတော့ပူပြီးတော့ပြည့်စုံတာပေါ့နော်ခံစားမှုတွေသုံးသက်တဲ့အခါမှာဘာကြောင့်စစ်ဖြစ်လဲတို့ဘာကြောင့်ဒီဥစ္စာဖြစ်နေလဲဆိုတော့သုံးသက်တဲ့အခါမှာပူပြီးတော့ပြည့်စုံလာပါတယ်ဟုတ်ကဲ့
အဲ့တော့ဆောဆောပြောလို့ဒီမြန်မာနိုင်ငံကလေကုလသမဂ္ဂကလုပ်တယ်ပေါ့နော်အမျိုးသမီးတွေကိုငင်းချမ်းရေးဖော်ဆောင်ရမှာရေးယူဆောင်ရတဲ့နေရာမှာထည့်သွင်းမှုပေါ့နော
်ဟုတ်ကဲ့
အဲ့ဒီအစီအစဉ်မှာမြန်မာကလေလက်မှတ်ထိုးထားတယ်ဆိုတော့အဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ရည်ရွယ်ချက်ကလေးတွေအဲ့ဒါနည်းနည်းရှင်းပြပြီ
းဟုတ်ကဲ့အဲ့ဒီ UNSCR
အဲ့ဒါ
1325ပေါ့နော်အဲ့ဒီဥစ္စာကလုတ်ထားတာဘာကြောင့်လဲဆိုတော့ဒီတစ်ခုခုစစ်ဖြစ်ပြီး conflict ဖြစ်ပြီးဆိုလို့ရှိလို့ရှင်အမျိုးသမီးတွေလည်းခံစားရတယ်ဒါပေမဲ့သူတို့ခံစားရတဲ့ဥစ္စာနဲ့အမျိုးသားခံစားရတဲ့ဥစ္စာနဲ့မတူဘူ
းဟုတ်ကဲ့
ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေတကယ်လို့ဒီဥစ္စာဖြေရှင်းမယ်ဆိုလို့ရှင်အမျိုးသမီးတွေပါရမယ်အဲ့ဒီဥစ္စာလုပ်ဖို့အတွက်နိုင်ငံတိုင်းကသူတို့ National Action Plan for Women Peace and Security ဆိုတာရှိရတယ
်ဟုတ်ကဲ
့အဲ့ဒီဥစ္စာ2000မှာဒီနိုင်ငံ190ကျော်လောက်အတူတူလက်မှတ်ထိုးတယ်ပြီးလဲပြီးတော့ US တောင်မှလည်း2012 2012မှာဒီ National Action Plan ကိုထုတ်နိုင်တယ
်ဟုတ်ကဲ့
အခုဆိုမြန်မာဆိုမရှိသေးဘူး National Action Plan ဒီဥစ္စာ support လုပ်ဖို့ဆို Asia Pacific မှာ43နိုင်ငံရှိတဲ့တည်းမှာနိုင်ငံ20လောက်ပဲဒီ National Action Plan ရှိကြတယ်ဆိုအဲ့ဒီဥစ္စာတခုချင်မှတိုက်တွန်းပေးခြင်းပါတယ်ဒါမြန်မာနိုင်ငံအတွက်လေဒီ National Action Plan for Women Peace and Security ဆိုတဲ့ law ဖြစ်ဖြစ် policy ဖြစ်ဖြစ်လုပ်လိုက်လို့ရှိရင်ဒီဥစ္စာအများကြီးအမျိုးသမီးကဏ္ဍဒီ security sector ထဲမှာပါဝင်နိုင်ဖို့အတွက်ကိုပို့ပြီးတော့မြန်မယ်လို့တင်ပါတ
ယ်ဆောဆောဒီ action plan ကိုပေါ့နော်လုံခြုံရေးဒီထိမ့်သိမ်းဆောက်ရှောက်တဲ့နေရာမှာအမျိုးသမီးရဲ့ခန္ဓာပါဝင်ဖို့ကကုလသမဂ္ဂကချက်မှတ်ထားတဲ့ဆောဆောအရေးယူဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့ဆောဆောဘုံပြောလို့မြန်မာနိုင်ငံကဒီ action plan ကိုမချမှတ်ရသေးဘူးပေါ့နော
်ဟုတ်ကဲ့ရှင
်အဲ့ကြတော့ဒီချက်မှတ်တဲ့နေရာမှာ ဘာတွေလိုအပ်ပါတယ်ရှင်နောက်ပြီးတော့ဘလို့အကြံပေးချင်ပါလဲ
ဟုတ်ကဲ့ဒီလိုမျိုး National Action Plan လုတ်ပြီးဆိုရင်ဘယ်အချက်လက်တွေကိုအသေးချာစဉ်းစားရမလဲဆိုတော့ကျမတို့မှာရှိပါတယ်ကျမတို့ဒီဥစ္စာအများကြီး Best Practices ပေါ့နော်ဟိုဘက်ကနေပြီးသင်ခန်းစာတွေရှိလာတဲ့ဥစ္စာဘယ်ဥစ္စာအကောင်းဆုံးလဲဆိုတော့ကျမတို့လုတ်ပေးနိုင်ပါတယ်
โอเค
ကျမတို့ဒီ study တွေကပြောတာအမျိုးသမီးတွေစစ်တက်တယ်ဘောနော်အဲ့လိုမျိုး system အနည်းဆုံး30ရာခိုင်နှုန်းလိုအပ်တယ်ဒီဥစ္စာပြောင်းစီကျွန်တော်အကောင်းဆုံးကတော့အမျိုးသမီးတွေစစ်တက်တယ်50 50ဘောနော
်
50 50ဒါပေမဲ့အနည်းဆုံးက 30% လောက်လိုတယ်လို့ပြောပါတယ်နောက်ပြီးတော့အဲ့ဒီ national action plan တချို့တွေမှာဆိုလို့ရှိရင် systematic barrier တားဆီးတွေလူရဲ့ပတ်ဝန်းကျင်တွေမှာအများကြီးရှိတဲ့ဥစ္စာတွေရှိတယ်အဲ့ဒီဥစ္စာကိုဘယ်လိုကျော်လွှားရမလဲအဲ့ဒီ national action plan နဲ့မှာပါပါတယ်ဟုတ်ကဲ့
တာစီဆိုတော့အမျိုးသမီးတွေပါဝင်ခွင့်ကိုအတားအဆီးဖြစ်နေတာတွေဘလို့ကြော်လွှမ်း
ဟုတ်ကဲ့ဟုတ်ကဲ့ရှင့်တချို့တွေကကြတော့ယဉ်ကျေးမှုနဲ့ပတ်သက်တယ်တချို့တွေကြတော့လည်းရနိုင်ငံရေးစနစ်ဆိုတချို့အရင်တော့ဆိုလို့ရှိရင် 2014 ကနေပဲဆိုမြန်မာအမျိုးသမီးတွေစစ်တပ်ထဲဝင်လို့မရဘူးနော်အဲ့လိုမျိုး system barrier ဟန်တာတွေရှိတဲ့ဥစ္စာကိုလိုက်ကြည့်ပြီးတော့တချို့တွေကြတော့လည်း culture ယဉ်ကျေးမှုဆိုလို့ရှိရင်အမျိုးသမီးတွေတော်တော်များများသူတို့နိုင်ငံရေးဆိုတာသူတို့နဲ့မဆိုင်ဘူးလို့ထင်တဲ့ဥစ္စာတွေရှိတတ်တယ်အဲ့ဒီဥစ္စာတွေကိုလည်းပြောင်းရမှာပေါ့နော်အဲ့ဒါ National Action Plan နဲ့မှာပါပါတယ
်အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
်ဘရရှ်မခင်နှစ်သစ်အတွက်ဆုံးဖြတ်ချက်ဆိုတာဟာလွန်ခဲ့တဲ့နှစ်ပေါင်း4000လောက်ကဘာဘီလွန်ဒေသကစခဲ့ပြီးတော့အခုတော့ဒီအနောက်တိုင်းမှာသာမကအာရှနိုင်ငံတွေမှာပါအတော်လေးကိုကျင်းသုံးလာကြတာပါနှစ်သစ်တစ်နှစ်ကိုကူးပြောင်းတဲ့အချိန်မှာကိုယ့်ရဲ့ဘဝကိုဘယ်လိုမျိုးတိုးတက်အောင်ကြံဆောင်မလဲဆိုတာရည်မှန်းချက်ချတာဖြစ်ပါတယ်ဒါကြောင့်မို့လို့သရရှင်တွေရောဒီနှစ်သစ်အတွက်ဘယ်လိုမျိုးရည်မှန်းချက်တွေရှိပါလဲဒါကိုဘယ်လိုပြည့်မိအောင်လုပ်နိုင်မလဲလာမယ့်စနေနေ့ညဒိုင်ရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်နောက်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့နှစ်သက်ဆုံးဖြတ်ချက်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်စနေညတရိုက်လေးလိုင်းဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပြစေအခုတော့သုရဆုံလင်အမေရိကန်တခွင့်အစည်းအဝေးလက်ရောက်ပါပြီဒီတစ်ပတ်မှာတော့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲကာလပေးထားတဲ့ကတိတွေဘလောက်ထိအကောင့်ထဲပေါက်နိုင်ခဲ့တယ်လဲဆိုတဲ့အကြောင်းကိုအောင်ကတင်ပြပေးထားပါတယ်ရှင်
သမ္မတထရန့်အပါဝင် Republican လွှတ်တော်မှတ်တွေထိချုပ်ထားတဲ့ Congress လွှတ်တော်ကနေလာမယ့်နှစ်ကစလို့အားနည်းချက်တွေနဲ့ပြည့်နေနေတဲ့လူဝေမှုကြီးကြပ်ရေးဥပဒေစနစ်ကိုပြောင်းလဲပစ်ဖို့ဆရာထက်သန်နေကြပါတယ်။မက္ကဆီကိုနဲ့ American ပြည်အောင်စုနယ်စပ်မှာတိုင်းကာယံမှုကိစ္စလဲအကောင့်တွေဖော်မင်းလို့ရွေးကောက်ပွဲကာလအတွင်းကသမ္မတထရန့်ကအခိုင်အမာကတိပေးထားတာပါ။အခုလိုတိုင်းကာယံမှုအပါအဝင်တခြားအရေးကြီးတဲ့ရွေးကောက်ပွဲကတိကိုတွေကိုအကောင့်တွေဖော်ရမှာသမရအနေနဲ့ဘလို့စင်ခေါ်မှုတွေရင်ဆိုင်နေရလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ
။ Mr. Speaker, the President of the United States.
တောင်ပိုင်းနယ်စပ်လူမျိုးရင်းနဲ့ပတ်သက်ပြီးအခိုင်အမာဆောင်ရွက်ဖို့တာဝန်စတင်ထမ်းဆောင်ခြင်းကလေးကသမ္မတဒေါ်နယ်ထရန့်မှာ Congress လွှတ်တော်ကိုအခုလိုပြောကြားထားပါတယ
်။ We will soon begin the construction of a great, great wall.
တိတ်မကြခင်မှာပဲတိုင်းကြီးကိုစတင်ဆောက်လုပ်ပါမယ်။
Republican တွေကြီးစိုးထားတဲ့အောက်လွှတ်တော်မှာလည်း Mexico နယ်စပ်ကလက်ရှိတိစောက်ထားပြီးသားတိုင်းကိုပြန်လည်မုံမှန်ပြင်ဆင်ဖို့နဲ့နယ်စပ်လုံခြုံရေးကင်းလက်တပ်ဖွဲ့နောက်လူဝင်မှုကြီးကြပ်ရေးအဖွဲ့ဝင်တွေထပ်မံငှားရနိုင်ဖို့အတွက် 1.6 ဘီလီယံအသုံးစရိတ်ချပေးဖို့နှစ်ကြိမ်မဲခွဲဆုံးဖြတ်ခဲ့ရပါတယ်။ဒါပေမဲ့လည်းကျန်းမာရေးနဲ့အခွန်စနစ်ပြောင်းလဲရေး Congress လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ရပြီးအထက်လွှတ်တော်မှာလဲ Republican တွေကဒီမိုကရက်တွေအပေါ်နှာတပြားသာအနေငယ်အသာစီးရထားတာကြောင့်နေဆက်တိုင်းကာယံမှုကိစ္စသမ္မတ Trump အနေနဲ့အခက်ကြုံနေတာပါဒီမိုကရက်အထက်လွှတ်တော်ခေါင်းဆောင် Chuck Schumer ကဒီကိစ္စသဘောမတူကြောင်းပြောထားပြီးပါပြီ
I made it so clear to the president that there is not
going to be ဘလိုဘူးဆိုတာသမ္မတကိုလုံးဝရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
ဒါပေမဲ့လဲ Trump ရဲ့ရွေးကောက်ပွဲကာလကပေးထားတဲ့ကတိတွေဖြစ်တဲ့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖျက်တောက်ရေးစတဲ့ဥပဒေတွေကိုတော့ Republican တွေကြီးစိုးတဲ့အောက်လွှတ်တော်ကအတည်ပြုပေးနိုင်ခဲ့ပါတယ်။ဒ ဒါဟာလူရည်ရဲ့ဆန္ဒကိုဖြည့်ဆည်းပေးတာဖြစ်တယ်လို့ Republican Outlook တော်အမတ် Scott Desjarlais ကပြောပါတယ
် President Trump is cracking down on immigration crime. Illegal border crossings are down.
လွန်ခဲ့တဲ့နှစ်နိုဝင်ဘာလကအမေရိကန်လူထုတောင်းဆိုထားတဲ့အတိုင်းပဲသမ္မတထရန့်ကဆောင်ရွက်ခဲ့တာကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ရာဇဝတ်မှုတွေတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကျဆင်းသွားတယ်လို့နိုင်ငံသားသားရာဇဝတ်မှုကျူးလွန်သူတွေကိုဖမ်းဆီးနိုင်တာနဲ့ပြန်ပို့နိုင်တဲ့ဥယျာဉ်တိုးလာပါတယ
်ဒီမိုကရက်တွေကတော့တရားမဝင်နေထိုင်သူတွေကိုအကောက်အွယ်ပေးထားတဲ့မြို့ကြီးတွေဘက်ကကာကွယ်ပြောဆိုသွားတယ်နယူးယောက်ပြည်နယ်အောက်လွတ်တော်အမတ် Adriano Espaillat က
It is a safety net.For people that are part of our family, they take care of our children, they wash our dishes.
ကျွန်တော်တို့လိုလူမှုပတ်ဝန်းကျင်ကအလုပ်တွေ၊စိုက်ပျိုးရေးလုပ်ငန်းတွေနဲ့တက်ကြီးရွယ်တွေအပေါ်ပြုစုစောင့်ရှောက်ပေးနေသူတွေကိုဒီမျိုးကခေလုံးကွင်းပေးထားတာကြောင့်အဲ့ဒီမျိုးတွေကိုရန်ပုံငွေဖျက်ထောက်ပြစ်မဲ့ဥပဒေဟာ American Standard Board တွေနဲ့ကိုက်ညီမှုမရှိပါဘူး
။ဒီဥပဒေဟာသူတို့သားသမီးတွေစီပြန်လာတဲ့သူတွေကို2020အထိပြန်လည်ချမှတ်ပေးနေတာကြောင့်လဲဒီမိုကရက်တစ်ကကန့်ကွက်နေတာပါ။ထဲလို့တော့ကတော့တရားမဝင်ခိုးဝင်လာသူတွေကိုတင်းတင်းကြပ်ကြပ်ကင်တွေရေးနဲ့တရားမဝင်နေထိုင်သူတွေကိုအကာအကွယ်ပေးထားတဲ့မြို့ကြီးတွေကိုရန်ပုံငွေဖြတ်တောက်ရေးစတဲ့ဥပဒေတွေကိုအတည်ပြုဖို့မဲခွဲမဆုံးဖြတ်နိုင်သေးပါဘူးသမ္မတထရမ့်ရဲ့ပထမနှစ်သက်တမ်းထောက်ဝက်လောက်မှာအရေးကြီးဆုံးဆွေးနွေးပြောဆိုရတဲ့အကြောင်းအရာကတော့မက္ကဆီကိုနဲ့အမေရိကတဲ့လေပိုင်းနိုင်ငံတွေကနေကလေးဘဝမှာသူတို့မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာသူလူငယ်၈သိန်းကျော်အရေးပါသမရဘရိတ်ဥပမာလက်ထက်ကတော့ Dreamers လို့ခေါ်တဲ့ဒီလူငယ်တွေကိုဒါကအစီအစဉ်အောက်မှာအလုပ်လုပ်ကင်ခွင့်ကြောင်းတက်ခွင့်စတဲ့ခွင့်ရည်တွေပေးထားပါတယ်။ဒါပေမဲ့လည်းစက်တင်ဘာလဇန်မိုက်မှာအမေရိကန်ပြည်ထောင်စုရဲ့အကျိုးကိုရှေ့ရှုပြီးဥပဒေနဲ့ညီတဲ့စနစ်လိုအပ်တယ်ဆိုပြီးဒါကအစီအစဉ်ကိုသမရထရမ့်ကပေးဖြတ်ခဲ့ပါတယ်။ဒါပေမဲ့လည်းသမရတယောက်အနေနဲ့အမေရိကန်ပြည်သူတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ရမယ့်တာဝန်ရှိတဲ့အချိန်ထဲမှာမိဘတွေရဲ့လူရဲ့ကြောင့်ကလေးတွေကိုအပြစ်ပေးရတာမျိုးသူမလုပ်ချင်ဘူးလို့လည်းဆိုပါတယ်ဒါကအစီအစဉ်မှာပါဝင်နေသူတွေကိုအမေရိကမှာဆက်ပြီးတော့နေထိုင်ခွင့်ပြုမပြုဆိုတာကိုလွှတ်တော်အနေနဲ့6လအတွင်းမှာဆုံးဖြတ်ပါဆိုပြီးတော့လည်းအချိန်ပေးခဲ့ပါတယ
် I have a love for these people and hopefully now Congress will be able to
သူတို့တွေပေါ်ကျွန်တော်မေတ္တာထားပါတယ် Congress အနေနဲ့မှန်မှန်ကန်ကန်နဲ့သူတို့ကိုကူညီနိုင်မယ်လို့မျှော်လင့်ပါတယ်
ဒါကအစည်းအဝေးကိုပြင်ဆင်အသက်သွင်းပေးဖို့ကလည်းသိအိပ်ပဲမရှိလာဘူးလို့ Republican အချို့ကဆိုပါတယ်အဓိကအကြောင်းရင်းခံဖြစ်တဲ့နေဆက်လုံခြုံရေးနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ကင်တွယ်ဆောင်ရွက်တာမျိုးမရှိဘူးဆိုရင်ဒါကလိုအစည်းအဝေးမျိုးနောက်မှလည်းဆက်ထားရှိနေရမှာဖြစ်တယ်လို့အောက်လွတ်တော်ဥက္ကဋ္ဌ Paul Ryan ကထောက်ပြပါတယ
် DACA is a symptom of a bigger problem which is we do not have control of our borders
DACA ဆိုတာကျွန်တော်တို့နေဆက်ကိုမထိန်းချုပ်နိုင်တဲ့ပြဿနာကြီးရဲ့လက္ခဏာတစ်ရပ်ပါသမရကကွန်ဂရက်စ်အနေနဲ့ဒါကာစီဇန်ကိုကင်တွယ်ဖို့ပြောဆိုထားတာကြောင့်ကျွန်တော်တို့အနေနဲ့ဒီကိစ္စကိုရှင်းနေရတဲ့တစ်ချိန်တည်းမှာနေဆက်လုံခြုံရေးတရားဥပဒေစိုးမိုးရေးစတာတွေကိုလည်းကင်တွယ်ရမှာပါအဲ့ဒါမှနောက်ဆယ်နှစ်အတွင်းကျွန်တော်တို့ဒါကာလိုပြဿနာမျိုးမရှိမှာပ
ါဒီမိုကရက်တစ်ကတော့ဒါကာစီဇန်ကိုအမြန်ဆုံးပြန်အသက်သွင်းကျင်နေတာပါ
The President said I'm going to do away with Obama's executive order and now
သမရအနေနဲ့ဥပဒေပြဋ္ဌာန်းမှာဒါကျွန်တော်တို့လုပ်ဖို့လိုအပ်နေတာပါအခု3လရှိသွားပြီဖြစ်ပေမဲ့ဖြစ်မလာသေးပါဘူး Republican တွေကတော့အချိန်နဲ့နဲ့ပူပေးပါနောက်နှစ်ကြာရင်လုပ်ပါမယ်လို့ပြောနေတာပဲ
ဒါကအစည်းအဝေးကိုပြန်ကောင်းတယ်မဖော်ရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းပြနေတဲ့အထိလှုပ်ဆောင်သွားမယ်လို့ Democratic အနေနဲ့ချိန်ကြောက်ထားပေမဲ့2018ခုနှစ်အထိထူးခြားမှုမရှိသေးတာကြောင့် 2018 ခုနှစ်အတွင်းမှာဒီအစည်းအဝေးအကောင်းတဲ့ပေါ်လာဖို့မျှော်လင့်နေကြပါတယ်ဒါပေမဲ့လည်းနှစ်ကုန်ကနီးခရစ်မတ်ကာလမတိုင်ခင်လေးမှာပဲအခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုအတည်ပြုလိုက်နိုင်တာကတော့သမ္မတထရမ့်အတွက်အောင်မြင်မှုကြီးတစ်ရပ်လို့ဆိုရမှာပ
ါ It's the largest I always say
ကျွန်တော်ပြောနေကြအတိုင်းပါပဲကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာအကြီးမားဆုံးအခွန်လျှော့ချပေးနိုင်ခဲ့တာဖြစ်ပြီးဒါဟာတကယ့်ကိုထူးခြားပါတယ
်ဒါပေမဲ့လည်း Republican တွေကြီးစိုးထားတဲ့လွှတ်တော်ကဒီဥပဒေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးတဲ့ကြားနာပွဲတွေကျင်းပမပေးခဲ့ပဲခက်မြင်မြန်အတည်ပြုခဲ့သလိုနောက်ဆုံးအချိန်အထိပြင်ဆင်ဖြစ်ဆွနေခဲ့တယ်ဆိုပြီးဒီမိုကရက်တွေဘက်ကကန့်ကွက်ပြောဆိုထားတာပါဒီမိုကရက်ထက်လွတ်တော်ခေါင်းဆောင်ချက်ရှူမာက
Corporations are flush with cash right now
အခုခါမှာ corporation တွေအနေနဲ့ငွေလုံးရင်းကင်ထားပြီးတော့ stock ဈေးကွက်မှာပိုလုပ်ဖြစ်လာပြီးမြဲလောက်ကင်ခွင့်လန်းတွေကတော့ရှားပါးနေသေးပါအခုကောက်ခံမှုရှော့ချပေးလိုက်တဲ့အတွက်ကုမ္ပဏီတွေဟာသူတို့ရဲ့ sub share အများပြားကိုပြန်ဝယ်မယ်ဆိုပြီးတော့လဲပြောရကြောင်းမလို့ဒါအမေရိကန်နိုင်ငံအတွက်ဘလို့မှအကျိုးဖြစ်တွန်းစေမှာမဟုတ်ပါဘူး
အခွန်စနစ်တကြောင့်အမေရိကန်တွေအနေနဲ့အခွန်ရှော့ပေါ်ပေးရပြီးဝင်ငွေအနည်းငယ်တိုးလာမှာဖြစ်ပေမဲ့2025မှာဒီလိုအခြေအနေတွေအဆုံးသတ်မှာပါဒါပြင်လာမယ့်10နှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိတင်ရှိနေတဲ့အကျွေး20 trillion မှာနောက်ထပ် 1 trillion ကျော်တိုးလာမှာဖြစ်တယ်လို့ထောက်ပြဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျာ
သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်အလှည့်ရောက်ပါပြီဒေါခင်မြတ်သက်တင်ဆက်ပေးထားပါတယ်ရှင
်2019ခုနှစ်အတွက်သိပ္ပံဆိုင်ရာတွေ့ရှိချက်တွေကထူးခြားတဲ့တွေ့ရှိချက်ကလေးတွေကိုသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပါလူသားတွေကြားခါးသီးတဲ့ကွဲပြားမှုတွေမြင်တွေ့နေရတဲ့2019ခုနှစ်မှာထူးထူးခြားခြားပဲစက်ကြဝဠာရဲ့ဖြစ်စဉ်တစ်ခုဖြစ်တဲ့နေကြက်တာကိုဩဂုတ်လ21ရက်နေ့မှာအမေရိကန်နိုင်ငံသားပန်း150ကျော်စိတ်လှုပ်ရှားမှုအပြည့်နဲ့အတူတကွကိုယ်တိုင်ခံစားကြည့်ရှုခဲ့ကြသလိုသူတေသနာတွေလည်းလုံနိုင်ခဲ့တာပါ
အမေရိကန်နိုင်ငံမှာ1996ခုနှစ်ကလုံးဝနေကြက်ခဲ့ပါတယ်ဆိုတော့35နှစ်လောက်မှာဒီတစ်ခါလုံးဝနေကြက်တဲ့ဟာကိုတွေ့ရပါတယ်သိပ္ပံတွေ့ရှိချက်တစ်ခုအနေနဲ့မှတ်တမ်းတင်ကြပါတယ်နေကြတဲ့အချိန်မှာနေရဲ့အပြင်ဆုံးအကာမှာရှိတဲ့မီးစုံကြီးတွေတောက်နေတဲ့ဟာ solar flare ကိုသုတေသနလေ့လာဖို့အတွက်အမေရိကန်နိုင်ငံ NASA နဲ့တခြားသုတေသနဌာနတွေကလုပ်ခဲ့ကြပါတယ်နေကြတဲ့ဟာ2024ခုနှစ်မှာတစ်ခါလုံးဝနေကြအောင်မှာပါပမာပြေမှာတော့ဟိုလုံးဝနေကြမှာ2090နောက်လာမဲ့အနှစ်50လောက်မှာတစ်ခါနေကြတဲ့အာဟုပမာပြည်သူပြည်သားတွေမြင်ရမှာဖြစ်ပါတယ
်လူသားတွေအဆင့်ဆင့်တိုးတက်ပြောင်းလဲလာတဲ့သမိုင်းကိုပြောတဲ့အခါမှာတွေ့လာတဲ့အကျောက်ဖြစ်ရုပ်ကျင်းတွေနဲ့တက်တန်းမှတ်တိုင်တွေကိုထူကြပါတယ်သမိုင်းလူသားဟိုမိုဆက်ပီယန်ဆွေလွန်ခဲ့တဲ့နှစ်ပေါင်း2000လောက်ကအာဖရိကတိုင်မှာနေထိုင်ခဲ့တယ်လို့နှစ်ပေါင်းများစွာလက်ခံလာခဲ့ရတာနဲ့2019ခုနှစ်မှာတော့မော်ရိုကိုမှာတက်တန်း3သိန်းခွဲရှိတဲ့သမိုင်းလူသား5ယောက်ရဲ့အယိုးစာတွေကြောင့်ပြောင်းလဲသွားခဲ့ပါတယ်ဒီနှစ်ထဲမှာပဲရှေးအကျဆုံးအနုစီဝရုပ်ကျွင်းတွေကိုရောအကြီးမားဆုံးရုပ်ကျွင်းကြီးတွေကိုပါတွေ့ရှိခဲ့တာပ
ါကဘာဦးအစလွန်ခဲ့တဲ့နှစ်သန်း 4,000 ကလောက်မှာရှိနိုင်ခဲ့တဲ့တက်ရှိတရွာမိုက်ခရိုရုပ်ကျွင်းတွေကအလွန်သေးလာပြီးတော့ဒီဇီဝရုပ်ကျွင်းတွေကိုကနေဒါနိုင်ငံ Quebec ဒေသရေအိမ်တွေအောက်ကထွက်တဲ့ရေပူစမ်းနေရာတွေမှာတွေ့ခဲ့ပါတယ်ဒါရှေးအကျဆုံးတက်ရှိလို့မှတ်စကြပါတယ်နောက်ဒီတစ်ချိန်ထဲမှာပဲဒီလောက်သေးတာအပြင်ဒိုင်နိုဆောလိုအကောင်ကြီးတွေရုပ်ကျွင်းတွေ့ခဲ့ပါတယ်အဲကဘာမှာအကြီးဆုံးဒိုင်နိုဆောရဲ့ခြေရာဟာ6ပေလောက်ရှိတယ်အဲ့တော့အဲ့ဒီအယိုးစုကြီးကတပိုင်းတစကိုသူတို့စတွေ့တဲ့အခါကျတော့သူတို့ပြန်တွေ့ကြည့်လိုက်တဲ့အခါကျဒီဒိုင်နိုဆောရဲ့အာခေါင်းကနေပြီးတော့အမီးပြားအထိအရှည်ဟာအပေ120ကျော်တယ်လို့ပြောပါတယ
်လွန်ခဲ့တဲ့နှစ်ပေါင်းတန်း100လောက်ကအသက်ရှင်နေထိုင်ခဲ့တဲ့ဒိုင်နိုဆောရဲ့အမီးပိုင်းကိုပထမဆုံးဖြစ်တဲ့မြန်မာနိုင်ငံဟူကောင်းတောင်ကြားအတွက်ပင်းရင်းနဲ့မှရုပ်ကျွင်းဖြစ်တဲ့ရှာရှာပါပါတွေ့ရှိခဲ့ပါတယ်
။မြန်မာနိုင်ငံမြောက်ပိုင်းကပင်းတွေထွက်တဲ့နေရာမှာပေါ့နော်။တွားသွားတော့ဒိုင်နိုဆောတွေမကပါဘူး။ဒိုင်နိုဆောမျက်မျိုးလေးတွေလည်းအဲ့ဒီအချိန်ကရှိခဲ့ပါတယ်။အဲ့ဒီပင်းအတုံးတစ်ခုတည်းကနေတွေ့ခဲ့ပါတယ်။အဲ့ဒါပမာပြေမှာပါ
။မီးစုံတောက်တဲ့ဖားတစ်မျိုးကိုလည်းတွေ့ခဲ့တာပါ။
ငါတို့လိတ်တို့ငှက်တို့ကနေပြီးဆုံးဒီ fluorescence တောက်တယ်ဆိုတာတွေ့တာကြားပါပြီ။ဒါပေမဲ့ကုန်းတစ်ပိုင်းရေတစ်ပိုင်းတရွာဖြစ်တဲ့ဖားမှာအာဂျင်တီးနားနိုင်ငံတော်ရဲကဖားလေးတွေမှာတွားတွေ့ပါတယ်။အဲ့တော့ခရမ်းလွန်ရောင်ကြီးနဲ့ဒီဖားလေးတွေကိုထိုးလိုက်တဲ့အခါကျတော့သူတို့ကနေပြီးတော့ပြီးဆုံးတောက်တာကိုဒါပထမဦးဆုံးတွေ့ဘူးတဲ့
။ဒီနှစ်ထဲသိပ္ပံဆိုင်ရာအထူးခြားဆုံးအောင်မြင်မှုကတော့ drug ဆွဲအားလှိုင်းကိုတိုင်းတန်နိုင်ခဲ့တာဖြစ်ပါတယ်။
drug ဆွဲအားလှိုင်းလို့ခေါ်တဲ့ gravitational waves ကိုစပြီးတော့နေရာ၃နေရာမှာပြန်တူတိုင်းနိုင်ပါတယ်ဒီ drug line ဒီဟာအတွင်းနဲ့ကြီးလို့ခေါ်တဲ့ break hole တစ်ခုနဲ့တစ်ခုဆွဲအားတိတ်များလောအားကြီးတဲ့အတွက်ပေါင်းသွားတဲ့အခါကျတော့သူတို့ပောက်ကွဲမှုဖြစ်ပါတယ်ဒီလိုပဲ neutron jet တွေကလည်းတစ်ခုနဲ့တစ်ခုဝင်တိုက်တဲ့အခါကျလို့ချက်အဲ့ဒါ binary star လို့ခေါ်ပါတယ်အဲ့ jet တွေနှစ်ခုတိုက်တဲ့အခါပောက်ကွဲမှုအကြီးဖြစ်ပါတယ်အဲ့အခါကျလို့ချက်ကုန်းက gravitational wave ဆိုတဲ့ drug line တွေထွက်လာပါတယ်လူကလေးအနှစ်တရာလောက်ကသိပ္ပံပညာရှင် Albert Einstein ကဒီ gravitational wave တွေရှိနိုင်တယ်ဒါဒီဟုတ်တော့တိုင်းလို့ရမယ်လို့သူကဟောကိန်းထုတ်ခဲ့ပါတယ် ဒါပေမဲ့သိက်ခက်ပါတယ်ဘာလို့ဆိုတော့ဒီ drug line ကိုတိုင်းဖို့ဆိုတဲ့ဟာအပုံတန်းပေါင်း1000ပုံတပုံနေမကသေးလာတဲ့ပြောင်းလဲမှုလေးက electromagnetic radiation ကိုတိုင်းရတာဖြစ်ပါတယ်တိုင်းနိုင်တဲ့အတွက်သိပ္ပံပညာရှင်3ဦးယူပါဗေရာ Nobel ဆုကိုလည်းရခဲ့ပါတယ် black hole ကြီးတွေတိုက်တဲ့အခါကျ neutron ကျဲတွေတခုနဲ့တခုဝင်တိုက်တဲ့အခါကျလို့ရှိရင်ထွက်လာတဲ့ drug line တွေကသိပ်ပြီးသေးငယ်ပဲအဲ့ဒီဖြစ်ခဲ့တဲ့အဖြစ်ကလည်းအလင်းနှစ်တန်း1000လောက်ဝေးတဲ့နေရာဆိုတော့ပြန်တွက်ကြည့်လို့ရှိရင်လွန်ခဲ့တဲ့အနှစ်1000လောက်ကပောက်ကွဲခဲ့တဲ့ဒီကျဲစင်စုကြီးတွေ black hole တွေကထွက်လာတဲ့ drug line ကိုတိုင်းတာဖြစ်ပါတယ်သိသေးတဲ့အတွက်အခုနောက်ဆုံးပေါ်နည်းပညာနဲ့တိုင်းမှပဲစပြီးတော့ drug line ရှိခဲ့တယ်ဆိုတဲ့ဟာကိုအမှန်ကြောင်းကိုသက်သေပြနိုင်တာဖြစ်ပါတယ်ဒါတော်တော်ကိုမှစိတ်ဝင်စားစရာကောင်းပြီးတော့သိပ္ပံမှာအောင်မြင်မှုတစ်ခုအနေနဲ့ဒီနှစ်ထဲမှာအထူးမှတ်တမ်းတင်ခဲ့ပါတယ
်ဒီနှစ်ထဲမှာပဲလူသားတွေနေနိုင်မဲ့ဂျိုသစ်ကဘာသစ်ခုနှစ်ခုကိုရှာတွေ့ခဲ့တာပ
ါအလင်းနှစ်တန်ပေါင်း40လောက်ကွာတဲ့နေရာမှာအကွေရီယပ်ဆိုတဲ့ကျယ်စင်ကြီးကနေပြီးတော့နေဆက်ကြဝလာတစ်ခုရှိပါတယ်အဲ့ဒါကဘာနဲ့အရွယ်တူတဲ့ဂျိုဒုခုနှစ်လုံးရှိတယ်ဒီအလင်းနှစ်40ပေါ့နော်တစ်စက္ကန့်မှာမိုင်38,600အမြန်နဲ့သွားနေတဲ့အလင်းရောင်ရဲ့နှုံနဲ့တစ်နှစ်တာသွားလိုက်လို့ချင်းဘလောက်ဝေးမလဲဆိုတဲ့ဟာကိုတိုင်းတာပါအဲ့လောက်ဝေးတဲ့နေရာမှာကွေးရဲဆိုတဲ့ကျယ်စင်စုကြီးတွေကနေဆက်ကြဝလာတစ်ခုထဲမှာအဲ့ဒီနေဆက်ကြဝလာကိုပတ်နေတဲ့ဂျိုဒူတွေကအရွယ်တူတွေဖြစ်နေတယ်ဆိုတဲ့ဟာကိုကဘာကနေလှမ်းပြီးတိုင်းခဲ့ပါတယ်ကဘာနဲ့အရွယ်တူတယ်ဆိုလို့ရှိရင်ကဘာရဲ့တိတ်တီးမှု density လဲတူတယ်နောက်ပြီးတော့နေရနေပြီးတော့လေပန်းနေတဲ့ပန်းလန်းချောင်းတွေကအကွာဝေးတူတယ်ဆိုလို့ရှိရင်တတဝါတွေရှိနိုင်တယ်နော်နေနဲ့ကဘာလောက်ဝေးသလိုပဲသူ့ရဲ့နေဆက်ကြဝလာနဲ့ကဘာနဲ့က distance တူတယ် distance ကအရန်ဝေးရင်လည်းအရန်အေးသွားပြီအရန်နီးလို့ရှိရင်လည်းအေးပျော်ကုန်မယ်မနီးမဝေးဖြစ်နေတာကြောင့်ကျွန်တော်တို့ကဘာပေါ်မှာလူတွေတတဝါတွေရှိတာနောက်တစ်ခုကပါလဲဆိုလို့ရှိရင်ပန်းလန်းချောင်းတူတယ်ပန်းလန်းချောင်းတူတယ်အကွာဝေးတူတယ် size တူတာသေးတယ်ကဘာရဲ့အချင်းလောက်လူရှိတော့မှကဘာဆွဲအားနဲ့မတိမ်ပြင်းရှိမယ်အဲ့ဆွဲအားနဲ့မတိမ်မြင်ရှိတော့မှဒါလေအလွန်တရာမှပေါ်ပါတဲ့ကာဗွန်တို့အောက်ဆီဂျင်တို့နိုက်ထရိုဂျင်တို့ဟီလီယမ်တို့အဲ့ဒီ gas တွေကကဘာရဲ့မြင်းမျက်နှာပြင်ပေါ်ရောက်လာတယ်။အတိတ်သေးတဲ့ဂျိုဆိုလို့ရှိရင်ဒီနေရာကဘလို့မှမရောက်နိုင်ဘူး။အဲ့ဆို light atoms တွေကမနေနိုင်ဘူးပေါ့။တက်ရှိသတ္တဝါတွေဖြစ်ဖို့အတွက်က light atoms တွေနဲ့ဖွဲ့စည်းထားတာကျွန်တော်တို့ကကာဗွန် base လေ။ဒီကဘာပေါ်မှာရှိတဲ့တက်ရှိသတ္တဝါတွေကကာဗွန် base
။ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါနော
်။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုတော့တရင်အချင်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင်။
ဒီခိုင်မီနယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကပထမအထုပ်အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်လည်ခေါ်ယူမယ်ဆိုတဲ့မြန်မာဘက်ကအစီအစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အနာပိုင်ဒီဘက်ကဘာမှမသိရသေးဘူးလို့ပြောဆိုလိုက်ပါတယ်ဒီအစီအစဉ်နဲ့ပတ်သက်လို့မြန်မာဘက်ကအကြောင်းကြားချက်မရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟတ်ကလည်း VOA ဘင်္ဂလားဌာနကိုဒီကနေ့တောက်ချာနေမှာပြောလိုက်တာဖြစ်ပါတယ်မြန်မာဘက်ကဖိပို့လိုက်တဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးချက်လက်အထောက်အထားတွေဖြစ်ဆွနိုင်ဖို့စီစီရေးလျှောက်လာပုံစံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟက်ကပြောပါတယ်ဇန်နဝါရီလပထမပတ်မှာတွေ့ဆုံဖို့စီစဉ်ထားတဲ့ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအစည်းအဝေးနဲ့ပတ်သက်ပြီးအတည်ပြုချက်ကိုစောင့်ဆိုင်နေတယ်လို့လည်းဆိုပါတယ်ဒုက္ခသည်တွေနေရရင်ပြန်မပို့ခင်ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအနေနဲ့နောက်ထပ်တစ်ကြိမ်အစည်းအဝေးလုပ်ဖို့လိုအပ်နေသေးတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ရန်ကပိတ်ဆို့မှုတွေကိုချိုးဖောက်ပြီးမြောက်ကိုရီးယားကိုလောင်စာဆီတင်ပို့တဲ့ကိစ္စမှာတရုတ်နိုင်ငံကပါဝင်ပတ်သက်နေတယ်လို့ဆွဆွဲချက်တွေအပေါ်မှာတရုတ်နိုင်ငံဘက်ကဒီကနေ့ညှင်းဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်ကတရုတ်ဆိုရဟာမြောက်ကိုရီးယားကိုလောင်စာဆီတင်ပို့နိုင်ဖို့အတွက်ကူညီဆောင်ရွက်ပေးနေတယ်လို့ပြောပြီးတရက်ချာမှာတရုတ်ဘက်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတိကျအပြည့်အဝအကောင့်ထည့်ဖို့ဆောင်ရွက်နေပြီးနိုင်ငံတကာမှာတရုတ်နိုင်ငံဘက်ကလိုက်နာရမယ့်တာဝန်တွေကိုလည်းအပြည့်အဝအကောင့်ထည့်ဖို့ဆောင်ရွက်နေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးပြောဌာနရဲ့ပြောခွင့်ရဟွာချူရင်ကပြောကြားလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုရင်နံပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကကိုညံဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thiss ဖြစ်ပါတယ်။ကျမရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။စနေနေ့မနေ့6:00နာရီကနေ9:00နာရီထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30, 40, 49, 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.